Welcome to the Voice of America in Burmese.
Mingla nya jama shin VOA American tan ya 2016 khu ne July 5 ye in ga ne nya 9 nai ga ni 10 nai thi season 2 go myo raw Washington DC ga ni dai yai thol win pe ni ba bi. Line to meter 25 32 50 ne line lat meter 190 ru ga ni phan yu na sin nai ma le shin. ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူရိုပ်နိုင်ငံဘက်ကရက်မြို့မှာလူပေါင်း185ယောက်ထဲမှာတည်ဆုံခဲ့တဲ့တင်းငုံတွေနဲ့ဘုံကွက်တက်ခိုက်မှုနဲ့ကြုံရပြီးမှပဲပြည်ထောင်ဝင်နှုတ်ထွက်ခွင့်တောင်းလိုက်ပါတယ်အမေရိကန်သမ္မတလောင်းယူဝဲအတွက်ဒီကနေ့မဲဆွယ်စည်းရုံးလို့ရှာမှာဒီမိုကရက်တစ်ပါတီကဟီလိုက်ကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်ကိုပါမှပထမဆုံးကျင်တက်ရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမကင်ဖြူထွေးနဲ့တူညင်ညာပေးမှာပါ
အခုညသတင်းဆောင်ပါတွေထဲမှာတော့အထိရှမခံတဲ့ဘာသာရေးဆိုင်ရာထိပါဖြည့်ဆည်းမှုတွေကိုအစိုးရဘက်ကထိထိရောက်ရောက်ဂိုင်းထွဲဖြည့်ရှင်ပေးဖို့လူမှုရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကလိုလားနေကြပါတယ်
။ဒေသခံယူဝါသားတွေကဖြတ်တာမဟုတ်ပဲနဲ့ရေမဆေးလုပ်သားတွေကနေပြီးတော့လာဖြတ်သွားတယ်လို့ပြောပါတယ်။အဲ့တော့ရေမဆေးလုပ်သားဆိုရင်တနိုင်ငံလုံးကမိသူမဆိုဖြစ်နိုင်သွားတယ်ရှင့်။ဒါကြောင့်မို့လို့ဒေသခံ
ကချင်ရေးလှုပ်ရှားသူမတ်ခွန်ကြရဲ့ပြောပြချက်နဲ့တူနားဆင်ရဖို့ရှိပါတယ်။လွတ်လပ်တဲ့ကျောင်းသားသမဂ္ဂတွေပေါ်ထွက်လာရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ဘက်ကသားများဖွဲ့ချုပ်ကပြောပါတယ်။မြို့ပလာလေယာလုတ်နေတဲ့ဒေသခံတွေအတွက်မြေယာပိုင်ဆိုင်မှုအမှတ်ခံချက်ပေးနိုင်အောင်အစိုးရကခိုင်မာတဲ့ဥပဒေနဲ့အကာအကွယ်ပေးနိုင်ရေးမြေယာရေးတောင်းဆိုသူတွေကလည်းတိုက်တွန်းနေပါတယ်။ရခိုင်ပြည်နယ်စကိုင်းတိုင်းအထက်မိုးရွာသွန်းနေတဲ့အခြေအနေနဲ့ချင်းတွင်းမြေရေးစိုးရိမ်မှတ်သတိပေးချက်တွေကိုလည်းနားဆင်ရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ခင်ဖြူထွေတို့ကကြီးညာပေးပါမယ်ရှင်။
ဆော်ဒီအာရေဗျနိုင်ငံမှာလူလေးဦးသေဆုံးပြီး၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့မွတ်စလင်တွေထွတ်မြတ်ထားရာမဒီနာမြို့ကတက်ခိုက်မှုပါဝင်နေရာတော်များမှာတင်းလာနေတုန်းကအသေခံဘုံးကွက်တက်ခိုက်မှုတွေကြုံရပါတယ်။မဒီနာမြို့ကပောက်ကွဲမှုမှာတော့အစ္စလမ်ဘာသာဝင်တွေကိုးကွယ်တဲ့တမန်တော်မိုဟာမက်ကိုမြုပ်နှံရာဗလီရဲ့အပြင်ဘက်စစ်ဆေးရေးဂိတ်အနီးဖြစ်ပွားခဲ့တာပါ။တက်ခိုက်သူဟာလူကြုံရေးရာရှိတွေနဲ့ထိတ်တက်ရင်ဆိုင်တိုးရာကသူ့ကိုယ်သူအသေခံပောက်ခွဲလိုက်တာလို့လည်းဆော်ဒီပြည်ရေးဝန်ကြီးဌာနကပြောပါတယ်။မွတ်စလင်ရဲ့ရမ်ဒန်ဥပုပ်ကာလဒီသတင်းပတ်တဲ့ကုံဆုံးမှာဖြစ်တဲ့အတွက်တမန်တော်ပလီမာလူစီကားနေချိန်မှာပဲပောက်ကွဲမှုနဲ့ကြုံခဲ့ရတာပါတက်ခိုက်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဆုပ်ပြီးကြီးညာတာမျိုးမရှိသေးပါဘူးနိုင်ငံရှေ့ပိုင်းမှာရှိတဲ့ကာတစ်မြို့ကရှီယာပလီတစ်ခုမှဖြစ်ခဲ့တဲ့အသေးခံဘုံခွက်တက်ခိုက်မှုကိုလည်းအာဏာပိုင်တွေစုံစမ်းနေပါတယ်တက်ခိုက်မှုတွင်တေဆုံးသူအလောင်း၃လောင်းကအစနာတွေကိုတွေ့ရတဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနကပြောပေမဲ့ဘယ်သူပဲပါဆိုတာကမပြောပါဘူးတင်းလာနေကတက်ခိုက်မှုတွေနဲ့နိုင်ငံအနောက်ပိုင်းမှာရှိတဲ့ဂျန်နာမြို့ကနောက်အမေရိကန်ကောင်စစ်ဝင်ရုံနီးပောက်ကွဲမှုကတော့ပထမဆုံးဖြစ်ပါတယ်ကောင်စစ်ဝင်ရုံနီးတက်ခိုက်မှုအတွင်းမှာတော့မဒီနာမြို့မှာလိုပဲလွန်ကျွန်းရေးအန္တရာယ်တွေကမတင်ကားလို့ချင်းကပ်သွားတဲ့အချိန်မှာအသေးခံဘုံဖောက်ခွဲခဲ့တာဖြစ်ပါတယ်
ဤရနိုင်ငံဘက်ကမြို့တော်မှာလူရင်းများပြားတိုက်ဆုံခဲ့ရတဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုကြောင့်နိုင်ငံရေးရအချက်တဲတွေတွေ့နေချိန်မှာဤရပြည်ထရေးဝင်ကြီးမိုဟာမက်ဂါဘန်ကယာရုကနေနှုတ်ထွက်ဖို့နှုတ်ထွက်ခွင့်ပေးဖို့တောင်းဆိုလိုက်ပါတယ်လူ185ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အသေးခံဘုံးကွက်တိုက်ခိုက်မှုဖြစ်ရတဲ့ပတ်သက်လို့လူလူရဲ့အမျက်ဒေါသတွေကိုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီထံမှနှုတ်ထွက်ခွင့်တောင်းထားတဲ့ကာလအတွင်းလက်ရှိတာဝန်တွေကိုလည်းသူ့ရဲ့လက်ထောက်ကိုဒီကနေ့ပဲလွှတ်ပြောင်းပေးခဲ့ပါတယ်အီရတ်နိုင်ငံထဲမှာဒီအမေရိကန်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့2003ခုနှစ်ကစလို့ဘက်ဂဒက်မြို့တော်မှာအဆိုးအဝါဆုံးဖြစ်ခဲ့တဲ့ကာရတာရက်ွက်တိုက်ခိုက်ခံရတဲ့နေရာမှာရှာဖွေကယ်ဆယ်ရေးလုပ်သားတွေကတော့ပျောက်ဆုံးနေတဲ့လူတွေကိုလိုက်လံရှာဖွေနေပါတယ်။ဒီဘုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့အာရစ်စစ်သွေးကြွားတွေကပြောထားပြီးတော့ရှီယာမွတ်စလင်တွေကိုပြင်ငတ်မြတ်ထားတိုက်ခိုက်တာလို့ဆိုပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးအရာဒီမြင့်မြတ်တဲ့ရမဒန်ဥပုပ္ပလကုန်ဆုံးခံဒီအချိန်ဖြစ်တာကြောင့်အကြမ်းဖက်မှုတွေရော့ပါသွားဖို့မျှော်လင့်တဲ့အကြောင်းအီရတ်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျန်ခူဘစ်ကပြောဆိုနေချိန်မှာပဲဒီတိုက်ခိုက်မှုဖြစ်ခဲ့တာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကအစ်မြင့်စားသောဆိုင်တစ်ခုမှာအစိုးရသမားတွေတပ်ဖြတ်တပ်ခံခဲ့ရတဲ့ဂျပန်နိုင်ငံသား9ယောက်ရဲ့အလောင်းတွေနေရက်ပြန်ရောက်လာချိန်မှာပဲဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှီရာကသူ့အနေနဲ့ကြီးကျယ်ဝမ်းနည်းမိအကြောင်းဒီကနေ့ပဲပြောဆိုလိုက်ပါရယ်
။残虐非道なまテロによって尊い命を奪われ。
ရဆက်ချင်းချုပ်ပြီးအကြီးတန်းလွန်လာတဲ့အကျံဖက်ဝါရကြောင့်တမိုးရှိတဲ့အသက်တွေဆုံးရှုံးရပြီးအဖြစ်ဆုံးနဲ့ဆုံးသက်ရတဲ့ပေါ်အလွန်အမင်းခံစားမိတဲ့အကြောင်းဂျပန်နိုင်ငံကြီးဝန်ကြီးကပြောခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့တော်မှာစနေနေ့ကတည်ဆုံးသွားတဲ့ရတက်ဖွဲ့ဝင်၂ယောက်နဲ့ဒဇာဂန်20ရွေတဲ့ဂျပန်နိုင်ငံသားတွေလည်းပါဝင်ခဲ့တာပါဒီလိုတက်ခတ်မှုမျိုးတွေနောက်ထပ်မကြုံရအောင်နိုင်ငံတကာအသံဝင်နဲ့အတူကြိုးပမ်းသွားမယ်လို့လည်းဂျပန်နိုင်ငံကြီးဝန်ကြီးကကတိပြုခဲ့ပါတယ် ဘင်္ဂလားဒေ့ရှ်လွန်ဂျုံရီတပ်ဖွဲ့ဝင်တွေကတော့ဒကာမျိုးကစားတော့ဆိုင်ကိုစီးနှင်းတက်ခတ်ခဲ့သူတွေက6ယောက်ကိုအသေးဖမ်းဆီးခဲ့ပြီးစီးနှင်းတက်ခတ်မှုဆက်လက်ကျူးလွန်ခဲ့သူနောက်တူကိုအရှင်ဖမ်းမိခဲ့တယ်လို့အစိုးရကပြောဆိုခဲ့တာပါ။ဒါမှမဟုတ်အသေးမိသူတွေကတယောက်ဟာဆိုင်မှာအလုပ်လုပ်နေတဲ့သူဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစင်းမြင့်ရဲရဲရှိတယောက်ကဒီကနေ့မှပဲပြောဆိုလိုက်ပါတယ်။တစားကန်7ယောက်ကိုကယ်တင်နိုင်ပြီးဒီထဲက9ယောက်ကိုဆက်လက်ထိန်းသိမ်းထားပေမဲ့ဒီလူတွေကိုမတင်ကားလို့လားတက်ခတ်မှုနဲ့ပတ်သက်လို့ပိုပြီးအသေးစိတ်သိနိုင်အောင်မင်းမြန်းကျင်လို့လားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြီးအကဲကတော့စစ်သွေးကြွအဖြစ်တန်မြတ်ရှိသူတူပါဝင်လူ၂ယောက်ကိုစစ်ဆေးနေတဲ့အကြောင်းတင်းနယ်လာနေတုန်းကပဲပြောဆိုထားပါတယ်။
အာကာသရဲမှာကီလိုမီတာသန်းပေါင်း 2,800 ခရီးနေခဲ့ပြီးတဲ့နောက်နေအောင်ကြီးစွမ်းရင်တော့အာကာသရင်ဂျူနိုဟာအခုခါဂျူပီတာဂျူကိုစတင်လဲပတ်နေပါပြီ။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ရဲ့ဂျူနိုအာကာသယင်ဟာဂျူပီတာဂျူရဲ့စွမ်းငင်အားနဲ့အလိုက်တင်လဲပတ်နိုင်အောင်အရှိန်လျှော့ချနိုင်ဖို့အတွက်တနင်္လာနေ့နောက်ပိုင်းမှာပဲအင်ဂျင်ဆက်ကိုစတင်ခဲ့တာပါ။ကျိုးပန်းလန်းနဲ့ဆင်းဖို့35မိနစ်ကြာကျိုးပန်းမှုတွေအောင်မြင်ကြောင်းအချက်ပြတဲ့လက်ခံရရှိခဲ့ပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားပြည်နယ်က NASA အာကာသထိန်းချုပ်ရေးစခန်းမှာအားပေးသံတွေနဲ့ပြည့်စုံသွားခဲ့ပါတယ်။နေကနေရေတွက်ရင်ပစ္စမမြောက်နေရာမှာရှိတဲ့ဂျိုလက်ဖြစ်နောက်နေဆက်ကြဝလာစနစ်မှာအကြီးဆုံးလက်ဖြစ်တဲ့ဂျူပီတာဂျိုကိုဂျူနိုအာကာသယင်ကလှည့်လည်ပြီးလပေါင်း20ကြာသုတေသနလေးလာမှုတွေပြုလုပ်သွားမှာပါ။နေဆက်ကြဝလာစနစ်အခြေခံဖွဲ့စည်းခဲ့ပုံကိုနားလည်နိုင်ဖို့နောက်ဓာတ်ငွေတင်တိုက်တွေဖုံးလွှမ်းနေတဲ့ဂျူပီတာဂျိုမှာမာကျောတဲ့မျက်နှာပြင်ရှိမရှိဆိုတာတွေကိုသုတေသနလုပ်ကြမှာပါ။ပြစ်ထန်တဲ့ရေဒီယိုတတိကြွဓာတ်လို့ဒီလိုပြင်ပပတ်ဝန်းကျင်ကရိုက်ခတ်မှုဒဏ်ကိုခံနိုင်အောင်လက်မဝက်လောက်ထူတဲ့တိုက်တေနီယံတပ်ထုနဲ့တိစောက်ထားတဲ့ပန်ကားပုံစံအာကာသယင်ကိုတော့ကွန်ပျူတာစနစ်နဲ့အဓိကထိန်းချုပ်ထားတာပါ။ဂျူနိုအာကာသယင်ဟာဂျူပီတာဂျူကိုအရောက်သွားနိုင်တဲ့ဒုတိယမြောက်အာကာသယင်ဖြစ်ပြီးတော့ပထမအကြိမ်ရောက်ခဲ့တဲ့ဂယ်လီလီယိုယင်ကတော့1995ခုနှစ်ကနေ2003ခုနှစ်အထိလဲပတ်ခဲ့တာပါ။ဂျူနိုအာကာသယင်ရဲ့ခီးစဉ်ကိုတော့ပျက်စီးပျောက်ပြက်သွားတဲ့အထီးဒီဂျူပီတာဂျိုရဲ့လေထုထဲဝင်ရောက်ပြီး2018ခုနှစ်မှာအဆုံးသတ်ဖို့လည်းစီစဉ်ထားပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ไซโตมีเตอร์58กิโลเฮิรตซ์5885สนิทตนูนี่มาไลท์ไลมิเตอร์190กิโลเฮิรตซ์1905รูเนบาทุ่งลื่นปีนี่บาเลยครับ
ยูอเมริกันตันญมาบายซีซั่นเยอิงกาลินญาเปะตะเรนนี่ကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတလောင်းရွေးပွဲအတွက်ဒီကနေ့မဲဆက်စည်းရုံးလို့ရှာကြမယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်ကိုဘာမှပထမဆုံးအကြိမ်တက်ရောက်မှာဖြစ်ပါတယ်။ပြည်ပရီပူဘလစ်ကန်ပါတီကဂရေးကျွဲတထင်းဒေါ်နယ်ထရမ့်ကတော့ပြည်နယ်မြို့တော်ရယ်လေးမှာညနေဘက်ကျင်းပမဲ့အခမ်းအနားတွင်မိန့်ခွန်းပြောကြမှာပါ။ရယ်လေးမြို့နဲ့ကီလိုမီတာ200ကျော်မှရှိတဲ့ရှာလော့မြို့မှာနိုင်ပိုင်းဆော့ပြီးကျင်းပမဲ့ဒီမိုကရက်တစ်ပါတီရဲ့စည်းရုံးလို့ရှာမှုမှာတော့သမ္မတဘာမှကသူ့ရဲ့ပထမတစ်ချိန်သမ္မတတန်လေးနဲ့မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ကလင်တန်နဲ့တူတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးအောင်ကလင်တန်ကတော့ပြီးခဲ့တဲ့လတည်းမှာတော့သူ့ကိုထောက်ခံကြောင်းတရားဝင်ပြောဆိုခဲ့တဲ့သမ္မတဘာမှရဲ့ဗီဒီယိုမှတ်တမ်းနဲ့တူစီယွန်ရီခီအတူတက်ဖို့မျှော်လင့်ဆောင်စားနေတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသတင်းစကားပါခဲ့တာပါ။လွန်ခဲ့တဲ့ရှင်းနှစ်တုန်းကတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့သူတို့နှစ်ဦးအကြိမ်နဲ့ပြန်ခဲ့ဘူးပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာပါတီကိုစားပြုသမ္မတလောင်းဖြစ်လာရတာက Republican Party ကိုစဲဂျွန်မက်ကိန်းနဲ့ရှင်ပြန်ခဲ့ရတဲ့ Obama အတွက်လည်း Clinton ကစီယွန်လို့ရှာပေးခဲ့ဘူးပါတယ်။ကူကမှာသမ္မတရာထူးကို Democratic Party ကဆက်ထိန်းထားနိုင်မုန်းနဲ့သူ့ဆိုးရွားမှုအရာတွေကိုဆက်လက်ကျင့်သုံးနိုင်မှုရည်ရွယ်ပြီးသမ္မတ Obama ကဝန်ကြီးအောင် Clinton အတွက်စီယုံပေးနေတာပါ။သမ္မတတာဝန်ထမ်းဆောင်မှုနဲ့ပတ်သက်လို့လူလူချမ်းမှာလက်ခံသဘောကျတဲ့နှုန်းလွန်ခဲ့တဲ့၄နှစ်အတွင်းမှာအမြင့်ဆုံးအခြေအနေရောက်နေချိန်မှာပဲသမ္မတကဝန်ကြီးအောင် Clinton ကိုထောက်ခံကြောင်းကြေညာခဲ့တာပါ။
EU တွေကလည်း UK နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာရဲ့နောက်ဆက်တွဲကိစ္စတွေဟာအရှေ့ဥရောပနိုင်ငံတွေကိုပြန့်နှံ့နေပါတယ်။ UK ရဲ့ဆုံးဖြတ်ချက်အားရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့ EU ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့သူတို့ရဲ့လှုပ်ရှားမှုတွေကိုအားကောင်းစေတယ်လို့အရှေ့ဥရောပကအမျိုးသားရေးလှုပ်ရှားသူတွေကပြောနေကြတာပါ။ဥရောပရောက်ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံအပါအဝင်တခြားဥရောပဖွဲ့ဝင်နိုင်ငံတွေအနေနဲ့မဖြစ်မနေမျှဝေလက်ခံဖို့ဖိအားပေးခံရတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲရဲ့အချိုးကျလက်ခံရေးအစီအစဉ်ကိုပယ်ချတဲ့မတဲ့လူမှုဆန္ဒခိုင်ရေးပွဲတစ်ရက်လာမယ့်လပိုင်းတွေအတွင်းမှာဟန်ဂေရီနိုင်ငံမှာကျင်းပဖို့စီစဉ်နေပါတယ်။ဒီကိစ္စကဟန်ဂေရီနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့လူမှုရဲ့မဲဆန္ဒဟာဟန်ဂေရီနိုင်ငံရဲ့ဒီလိုအချုပ်ချာပိုင်ဆိုင်မှုအပေါ်မှာဆုံးဖြတ်ရက်တည်နိုင်မဲ့အခွင့်အလမ်းတစ်ရက်ဖြစ်တယ်လို့ဟန်ဂေရီဝန်ကြီးချုပ်ဗစ်ကတာအိုဘန်ကပြောပါတယ်။EU ရဲ့ဒုက္ခသည်အချိုးကျလက်ခံရေးအစီအစဉ်ကိုစတင်တဲ့လူမှုဆန္ဒခိုင်ရေးပွဲအလွယ်တကူအောင်မြင်နိုင်တယ်လို့သုံးသပ်သူတို့ချို့ကလည်းခံမှန်းပြောဆိုကြပါရရှင်။
ပြည်သူနိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့နှစ်ထဲအကြမ်းဖက်တိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့လွှတ်တော်စုံစမ်းရေးအဖွဲ့ကနိုင်ငံတော်အဆင့်အကြမ်းဖက်တိုက်ခိုက်ရေးအေဂျင်စီတစ်ခုတည်ထောင်ဖွဲ့စည်းဖို့တိုက်တွန်းလိုက်ပါတယ
် Nos services de renseignement ont failli, je le dis très très clairement, personne ne pourrait
ထောက်လိုင်းလုပ်ငန်းတွေမှာပြတ်ကက်မှုတွေရှိခဲ့တဲ့ဒါကိုလည်းခက်ရှင်းရှင်းပြောကျင်တဲ့ဟန်ဆောင်နေလို့မဖြစ်ဘူးဆိုပြီးစုံစမ်းရေးကော်မရှင်ဥက္ကဋ္ဌ George Fana ကအမျိုးသားထောက်လိုင်းလုပ်ငန်းတွေပြန်လည်ဖွဲ့စည်းပါဝင်အကြံပြုတိုက်တွန်းချက်40နီးပါးကိုဒီကနေ့တင်ပြရမှာပြောဆိုသွားတာပါပြည်ထောင်နိုင်ငံကတရားစာရီကိုရေးသားဖော်ပြတဲ့ Charlie Hebdo Magazine တိုင်းမှာလူ12ယောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ9ရက်နေ့ကတိုက်ခိုက်မှုတွေကိုမကျူးလွန်ခင်လာပိုင်းလုံမှာပဲတိုက်ခိုက်မှုကိုကျူးလွန်ခဲ့သူ Sai Kouachi နဲ့ Sai Kouachiကြည့်ရညီကိုနှစ်ယောက်ပြင်သစ်ထောက်လိုင်းရေးတွေမျက်ခြေပြက်ခဲ့တာကိုလည်းစုံစမ်းစစ်ဆေးမှုအတွင်းတွေ့ရှိခဲ့ပါတယ်။ Charlie Hebdo Magazine တိုက်အပြင် Bataclan ကဝက်ခမ်းမှအားကစားရုံတရုံနဲ့စားတောက်ဆိုင်ဘားတွေတော်တော်များများမှာပါတိုက်ခတ်မှုတွေကိုစီစဉ်တကျလုပ်ခဲ့တာတွေကိုဆယ်လကြာစုံစမ်းစစ်ဆေးခဲ့ပြီးမှတော့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌကတက္ကသိုလ်လုံးကထောက်လိုင်းရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိနေတာကိုလည်းထောက်ပြပြောဆိုကြတာပါ။ပြည်ထောင်နိုင်ငံကအကြမ်းဖက်တိုက်ခတ်မှုနှစ်ခုအတွင်းမှာတော့လူပေါင်း149ယောက်ထိသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတက်ခတ်မှုတွေနောက်ပိုင်းအရေးပေါ်အခြေအနေကြီးညာခဲ့တာနောက်ဆက်တွဲပြည်ထောင်နိုင်ငံတဝန်းကစာတင်ကြောင်းတွေဂျူပီယာကြောင်းတွေကုန်တိုက်တွေမှာလုံခြုံရေးအတွက်တပ်တွေကိုဖြန့်ချခဲ့တာတွေဟာလက်တွေမှာထိရောက်မှုရှိရလားဆိုတာကိုလည်းစုံစမ်းရေးကော်မရှင်ဖွဲ့ကမေးခွန်းထုတ်ထားပါတယ်။
တောင်တရုတ်ပြည်နယ်ပြည်အတွင်းကပိုက်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေတွေမှာအချုပ်ချာအာဏာကိုကာကွယ်ဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်နိုင်ငံကပါရာဆယ်ကျူးစုတွေအနီးသတင်းတပတ်ကြားစီးလေ့ကျင့်မှုတွေစတင်လိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးလေ့ကျင့်မှုဟာနယ်မြေပိုက်ဆိုင်မှုအတွက်အငင်းပွားနေတာတွေကိုနိုင်ငံတကာတရားရုံးကတမန်ဝင်အဆုံးဖြတ်ပေးမဲ့အစီအစဉ်ကိုတရားဝင်မှုမရှိကြောင်းပြသဖို့ကြိုးပမ်းတဲ့လုပ်ရပ်ဖြစ်နေလဲအများကမြင်ကြပါရဲ့ရှင
်။အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြေညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါရမရှင်။အထိရှာမခံတဲ့ဘာသာရေးဆိုင်ရာထိပါဖြက်စီးမှုတွေကိုအစိုးရဘက်ကထိထိရောက်ရောက်မကင်တွယ်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီအရေးကိုပါထိခိုက်လာမဲ့အရေးစိုးရိမ်တဲ့အကြောင်းအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဘာသာရေးဆိုင်ရာပြစ်ပခါတွေမဖြစ်ပွားဖို့အစိုးရအနေနဲ့ကာကွယ်တားဆီးရေးတွေနဲ့ဥပဒေနဲ့အညီဆောင်ရွက်ဖို့လိုသလိုတစ်ဖက်မှာလည်းပြည်သူတွေကလည်းသတိရှိကြဖို့ကိုအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်တာပါ။မတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။အစိုးရသည့်ဒါဝင်ယူပြီးနောက်လေးလတာကာလအတွင်းတိကျတဲ့ဘာသာရေးဆိုင်ရာထိပါဖျက်ဆီးမှုတွေဒေသကြီး၃ခုတို့မှာဖြစ်ပွားခဲ့ပြီးနောက်မှာတော့ဘာသာရေးဆိုင်ရာပြည်ပခါတွေကိုသတိရှိကြဖို့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ကချင်အရေးလှုပ်ရှားသူမတ်ခွန်ကြားကအခုလိုပြောပါတယ်
။ဒါ NDA အင်မတန်ကြီးတယ်လို့ယူဆပါတယ်။ဒါတွေးတိုးဆန်းတာမျိုးမဟုတ်ဘဲနဲ့စင်ခေါ်နေတယ်လို့လည်းယူဆပါတယ်ရှင့်။ဘာဖြစ်လို့လဲဆိုရင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဒီတရားဥပဒေစိုးမိုးရေးအတွက်ဦးဆောင်နေတာဖြစ်ပါတယ်။အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်တရားစင်ခေါ်လိုက်တယ်လို့လည်းယူဆတယ်။သူမလှုပ်ဆောင်နေတဲ့ဒီ27ရာစုဘန်ဂလုံဆိုတဲ့ဟာကိုပြပြအောင်လှုပ်ဆောင်နေတာလို့လည်းယူဆလာတယ်။တစ်ဖက်ကနေလည်းပဲဒီအုပ်ချုပ်ရေးပြန်ဖြစ်လာအောင်ဥပမာဟိုနားတစ်ကွက်ဒီနားတစ်ကွက်မှာရှယ်လော့ဖြစ်အောင်အထူးသဖြင့်အချုပ်ချကြတဲ့နေရာပေါ့။အဲ့ဒါမျိုးလည်းဖြစ်ပွားအောင်များတိုးချင်းချမ်းစီတမင်ချမ်းစီနေသလားဆိုတဲ့တန်တရားမျိုးလည်းရှိလာပါတယ်ရှင့်။ဒါကြောင့်မို့လို့ဒီတူလူထုအနေနဲ့လည်းဒီလိုကိစ္စမျိုးဖြစ်တဲ့အခါမှာကောင်းကောင်းမွန်မွန်စဉ်းစားပြီးတော့မှအတူတကွဝိုင်းဝန်းတားဆီးတာမျိုးကာကွယ်တာမျိုးလုပ်တင်တယ်လို့ယူဆပါတယ်ရှင့်။
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကချင်ပြည်နယ်ဖားကံမြို့နယ်လုံကင်းချေရွာကမွတ်စလင်ဘာသာရေးအဆောက်အုံတစ်ခုဖျက်ဆီးခံရတယ်လို့ပြီးခဲ့တဲ့လာကုံပိုင်းတုန်းကလည်းဘကိုးတိုင်းတရဲသမိန်ချေရွာကမွတ်စလင်တွေရဲ့ဗလီနဲ့အိုးအိမ်တချို့ဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ကရင်ပြည်နယ်အတွင်းမှာလည်းအီဘီလာအတွင်းရက်ပိုင်းမှာခြားပြီးခရီးယာဖျားချောင်းဝင်းအတွင်းနယ်ဗလီတို့အနီးမှာဗုဒ္ဓဘာသာဇေတီတွေအတင်းဝင်ရောက်တည်ထားခဲ့ပါတယ်။အစိုးရသည့်တာဝန်ယူပြီးလေးလတာကာလအတွင်းမြန်မာပြည်တွင်းလူနည်းစုကိုးကွယ်ရာဘာသာရေးဆိုင်ရာအထွတ်အမြတ်နေရာတွေဝင်ရောက်ဖျက်ဆီးခံရတာဖြစ်ပေမဲ့နှစ်ဖက်ထိတိုက်တွေ့မှုတွေကိုတော့လူနည်းစုတွေဘက်ကရှောင်ရှားခဲ့ကြပါတယ်။ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်မှုအဖွဲ့ Seagull ကကိုဟယ်ရီမျိုးလင်းကတော့နောက်ထပ်အလားတူဖြစ်ရပ်တွေပေါ်ပေါက်လာမယ့်အရေးစိုးရိမ်တဲ့အကြောင်းပြောပါတယ်
။ဒီလက်ရှိဒီကြောင်းလဲလာပြီးတဲ့နောက်မှာတက်လာတဲ့အစိုးရကဒီအခုကိစ္စရောကချင်ကိစ္စရောဖြစ်ပြီးတဲ့နောက်မှာတော့ဒီကင်ကွယ်မှုစူးစမ်းတယ်ပေါ့နော်စူးစမ်းတဲ့နေရာမှာဒီပြန်လဲရင်ကြားစီမျိုးဦးစားပေးပြီးတော့စူးစမ်းတာကိုကျွန်တော်တွေ့ရတယ်ပေါ့ဒါကိုကျွန်တော်တို့ကြိုးစားပါတယ်အရင်အစိုးရထက်ဆိုင်ပို့ပြီးတော့ဒီရေးကိုအရင်စိုက်လာတဲ့သဘောကိုတွေ့ရတယ်ပေါ့နော်ဒါပေမဲ့တခုရှိတာကတရားတွေကိုတောက်လျှောက်ဖန်တီးနေတာကြီးကကျွန်တော်တောက်လျှောက်တွေ့ရတယ် Facebook ပေါ်မှာပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်အမုန်းတရားပြီးပြောနေကြတာကြီးကတောက်လျှောက်ရှိနေတယ်ပေါ့ဒီတရားတွေကိုတိတိကျကျ ဆိုင်တွေအရေးယူမှုရှိမှဒီပြိပခဖြစ်တာတွေကရပ်သွားမယ်လို့ကျွန်တော်မြင်တာနောက်တစ်ခုကကျတော့ဒီဆိုရထိပ်ပိုင်းတောင်းရင်ရှိသူတွေအနေနဲ့ဒီနောက်ပြည်သူတွေဒီဆိုရရွေးချယ်သူတက်လာတဲ့ဆိုရဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ဒီဟာကိုဒီပို့ပြီးတော့ဒီခံမှုရှိကြဖို့တိုက်တွန်းချက်တွေနောက်ပြည်သူတွေကိုလုပ်ဖို့လုပ်တယ်လို့ထင်ပါတယ်
ဘာသာရေးအရာထိတိုက်တွေ့အောင်ဆောင်ရွက်လာတာတွေကိုအစိုးရဘက်ကတတိကြီးကြီးထားပြီးကန့်တွဲဖို့လိုအပ်တယ်လို့အမုံတရားဖြန့်ဝေနေတာတွေကိုဟန်တားနိုင်အောင်တရင်အချက်နဲ့အမှားတွေပြန့်နှံ့တာကိုတံပြန့်နိုင်အောင်အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းတစ်ဖက်တစ်လမ်းကဆောင်ရွက်ရမှာဖြစ်တယ်လို့လည်းကိုဟယ်ရီမျိုးလင်းကပြောပါတယ်မခွန်ချာကတော့
ဒေသခံယူသားတွေကဖြတ်တာမဟုတ်ပဲနဲ့ရေမစေးလုပ်သားတွေကနေပြီးတော့လာဖြတ်သွားတယ်လို့ပြောပါတယ်အဲ့တော့ရင်းမစေးလောက်သားဆိုရင်တနိုင်ငံလုံးကမြည်သူမဆိုဖြစ်နိုင်သွားတယ်ရှက်ဒါကြောင့်မို့လို့ဒေတာခံတွေကိုယ်တိုင်ဖြတ်တယ်ဆိုပြီးမှဒေတာခံတွေကိုနာမည်အပုတ်ချတာချက်ကိုလည်းဒီလိုဒေတာခံဖြစ်အောင်စုတင်ထားထားတဲ့သူများကနေဒီဝင်ဖြတ်တာမျိုးမဖြစ်အောင်လည်းဒေတာခံအစ်စ်တွေအနေနဲ့ဝိုင်းဝန်းကာကွယ်နိုင်ဖို့ကာကွယ်တဲ့ဒေတာခံတွေကိုလည်းတရားဥပဒေစိုးမိုးရေးရှုထောင့်ကနေပြီးတော့နိုင်ငံတော်ကနေအကာအကွယ်ပေးဖို့လုံခြုံမှုပေးဖို့လည်းအင်မတန်လိုအပ်နေပါတယ်ရှက်
လူနည်းစုတွေရဲ့ဘာသာရေးဆိုင်ရာအဆအုံတွေပိုင်ဆိုင်မှုတွေထိပါဖြည့်ဆည်းခံရမှုတွေကိုအစိုးရဘက်ကအခုချိန်ထိတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုမျိုးမရှိသေးတဲ့အပေါ်မှာလည်းပြည်ရင်းမြေပအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဝေဖန်ပါတယ်အစိုးရတရအနေနဲ့ပြစ်မှုကျူးလွန်သူတွေကိုထိုက်တဲ့ပြစ်ဒဏ်တွေပေးဖို့လူနည်းစုကိုအကာအကွယ်ပေးဖို့ကိုလည်းအခွင့်အရေးလှုပ်ရှားမှုအဖွဲ့19ဘွဲ့ကလက်မှတ်ရေးထိုးပြီးတောင်းဆိုလိုက်ပါတယ်ရှင
်မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါမကြခင်မှာမြေရပိုင်ခွင့်အာမခံချက်ရှိရေးတောင်းဆိုချက်ကိုလည်းပြောပြပေးပါဦးမယ်ရှင်။အခုရင်တော့ចောင်းသားတမကတွေလွတ်လပ်စွာပေါ်ထွက်လာရေးចောင်းသားတွေဘက်ကသဘောထားကိုအရင်ပြောပြပါမယ်။မြန်မာနိုင်ငံမှာလူထုထောက်ခံတဲ့ဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့တက္ကသိုလ်တွေထဲမှာလွတ်လပ်တဲ့ចောင်းသားတမကတွေပေါ်ပေါက်လာရေးမှာတော့အာဏာပိုင်တွေဘက်ကအစိုးမြင်နေတုံးပဲလို့ဗကတများအဖွဲ့ချုပ်ကပြောပါတယ်။ဒါပေမဲ့လည်းတက္ကသိုလ်အလိုက်လွတ်လပ်တဲ့တမကတွေပေါ်ပေါက်လာရေးဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။ဗကတများအဖွဲ့ချုပ်ကဥဆောင်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ကသတင်းပေးပို့ထားပါတယ်ရှင်
။၃ရက်ကြာတက္ကသိုလ်တမကများနှီးနှောဖလှယ်ပွဲအပြီးမှာရန်ကုန်ရုဒတန်ခမ်းမမှာဘာကတာများအဖွဲ့ချုပ်ကဥဆောင်ပြီးဒီကနေ့မှသတင်းစာရှင်းလင်းပွဲပြုလုပ်သွားတာပါအစိုးရအပြောင်းအလဲဖြစ်သွားပေမဲ့တက္ကသိုလ်အာဏာပိုင်တွေဘက်ကចောင်းသားတမကတွေအပေါ်မယုံကြည်မှုတွေဖိနှိပ်ချုပ်ချယ်မှုတွေရှိနေသေးတယ်လို့ဘာကတာအဖွဲ့ချုပ်ဗဟိုအလို့အမှုဆောင်အထွေထွေအတွင်းရေးမှူးမတ်ဖြူဖြူအောင်ကပြောလိုက်ပါတယ်
တော့အစိုးရပြောင်းလဲဖြစ်သွားပေမဲ့လည်းတက္ကသိုလ်ထဲမှာတက္ကသိုလ်အာဏာပိုင်တွေရဲ့ဒီတမကအပေါ်မှာအမြင်ဆိုးပေါ့လွတ်လပ်တဲ့တမကတွေပေါ်မှာအမြင်ဆိုးကအရင်လိုရှိနေကြုံမယ်မယုံကြည်မှုတွေတန်တရားတွေနဲ့ရှိနေသေးပဲဆိုတော့ကိစ္စတွေကတော့ဒါနည်းနည်းတော့ပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့ထင်တယ်ဒါကြောင့်မို့လို့ကျွန်တော်တို့ညညာချက်ထဲမှာထည့်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်ဒီအရင်ကျွန်တော်တို့အရင်အစိုးရလက်ထက်ကတည်းကအကြောင်းအာဏာပိုင်တွေကဖွဲ့စည်းပေးထားတဲ့အကြောင်းသားယူနီယံဆိုတော့ဒီအကြောင်းသားဖွဲ့စည်းရှိနေတယ်ဆိုတော့အဲ့လိုဖွဲ့စည်းတွေပေါ်မှာပဲပို့ပြီးတော့ဟိုအခွင့်အရေးပေးတာမျိုးတွေလွတ်လပ်တဲ့တမကတွေအပေါ်မှာမိဖို့ပြင်းတဲ့တမကတွေအပေါ်မှာအနောက်ရက်ပေးတာလုံရပြိနေတာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေဖြစ်နေတာကတကယ်တမ်းဆိုရင်ဒါကျွန်တော်တို့ဒါတိုင်းပြည်အပြောင်းလဲတွေအင်တန်မှအရေးကြီးတဲ့ institution ပေါ့နော်အဖွဲ့အစည်းဟိုတစ်ခုဖြစ်တဲ့လွတ်လပ်တဲ့တမကတွေအပေါ်မှာနောက်ရက်ပေးတာဒါတိုင်းပြည်အတွက်ပါမျက်နှာလေးလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ဒါကြောင့်မို့လို့လွတ်လပ်တဲ့ဖွဲ့စည်းလွတ်လပ်တဲ့ကျောင်းသားတမကတွေပို့ပြီးတော့ဟိုအောင်မြင်စွာရှင်းတန်းနိုင်ဖို့ကလည်းကျွန်တော်တို့ဒါမရှိမဖြစ်စဉ်းစားရမယ့်အချက်ပါဒါကျွန်တော်တို့အနေနဲ့တိုက်တွန်းချင်တာပေါ့နော်
ဘကုံးမြို့ကြောက်တန်းရွာမှာ3ရက်ကြာကျင်းပခဲ့တဲ့တက္ကသိုလ်ဘောင်းဆောင်နီနော့ဖလယ်ပွဲကနေလွတ်လပ်တဲ့ဖယ်ရယ်စနစ်ကိုအခြေခံတဲ့ကျောင်းသားတုညီလာခံကြီးကိုနိုဝင်ဘာလအတွင်းကျင်းပသွားနိုင်ဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမကြာခင်ကပဲဖွဲ့စည်းခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားများတမကနဂတကဥဆောင်ပြီးတော့ကျောင်းသားညီလာခံတရက်ကိုခေါ်ယူကျင်းပနိုင်ဖို့ကိုလည်းပြင်ဆင်နေတာရှိပါတယ်။ဒါကြောင့်ကျောင်းသားညီလာခံနှစ်ခုအပြိုင်သဘောမျိုးတော့ဖြစ်နေတာပါ။နဂတကဥဆောင်ကျင်းပမဲ့ကျောင်းသားညီလာခံနဲ့ပတ်သက်လို့တော့ဘာကတာအတွင်ရင်မှုမဖြူဖြူအောင်ကအခုလိုပြောသွားပါတယ
်ကျောင်းသားတမကဆိုတာကကျွန်တော်တို့အမှုပေါ့နော်အပီခိုကင်းတယ်လွတ်လပ်တဲ့တမကလွတ်လပ်တဲ့စံနေစံညုံးနဲ့ကျွန်တော်တို့အခြေခံမှုရှိတဲ့တမကမျိုးတွေဖြစ်စေခြင်းနဲ့နောက်တစ်ခုကကျောင်းသားတို့ညီလာခံဆိုတာကလည်းကျွန်တော်တို့တကယ်ကိုကျောင်းသားကိုယ်စားလှယ်အားလုံးနိုင်ငံအနှံ့ကကျောင်းသားကိုယ်စားလှယ်အားလုံးပါဝင်တဲ့ကျောင်းသားတွေကိုယ်တိုင်ကဟိုသူတို့ကိုယ်တိုင်အားထုတ်ကြိုးပမ်းမှုနဲ့ပေါ့နော်ဖြစ်ပေါ်လာတဲ့ညီလာခံမျိုးအဲ့ညီလာခံမျိုးကလည်းတကယ်ကိုလွတ်လပ်တဲ့ညီလာခံမျိုးနဲ့လွတ်လပ်တဲ့ရွေးကောက်တင်မြောက်တဲ့တမကပေါ်ပေါက်လာမျိုးတွေကျွန်တော်တို့ဖြစ်စေချင်ပါတယ်ကျွန်တော်တို့လည်းအဲ့ဒီပုံစံမျိုးကိုသွားဖို့ဒါဟိုဒီမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကြေညာချက်ထဲမှာပါလို့ပြီးခဲ့တဲ့ဆွေးနွေးပွဲ3ရက်လုံးမှာလည်းအဲ့ဒါကိုအဓိကထားပြီးဆွေးနွေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့ကျောင်းသားတို့ညီလာခံကတကယ်ကိုဆန်ကျင်ကျွန်တော်တို့တိုင်းကျွန်တော်တို့စဉ်းစားထားတဲ့ဒုံလေးဆန်ကျင်ဆန်ညုံးနဲ့ပြည့်မှုပြီးတဲ့လွတ်လပ်တဲ့ကျောင်းသားတို့ညီလာခံမျိုးဖြစ်ဖို့လိုအပ်ပါတယ်
ဘာကသာများအဖွဲ့ချုပ်ခေါင်းဆောင်အများစုဟာအခုအစိုးရတည်တက်လာပြီးနောက်လပိုင်းမှာပဲအချင်းထောင်အသီးသီးကနေပြန်လွတ်လာကြတာပါပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြခဲ့တာကြောင့်ចောင်းသားလှုပ်ရှားမှုတွေအချမ်းဖက်ဖြိုခွင်းခံရပြီးဘာကသာចောင်းသားအတော်များများဖန်ဆီးခံခဲ့ရပါတယ်အခုချိန်မှာတော့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးနဲ့ပတ်သက်လို့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရပြီးမှသာရှေ့လုပ်ငန်းစဉ်တွေကိုအသေးစိတ်ဆောင်ရွက်သွားနိုင်မယ်လို့မှတ်ဖြူအောင်ကပြောပါတယ်။ဘာကသာများအဖွဲ့ချုပ်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရဖို့တောင်းဆိုထားပေမဲ့အခုချိန်ထိတွေ့ဆုံခွင့်မရသေးပါဘူး။ဒါပေမဲ့လည်းမကြခင်ကဖွဲ့စည်းခဲ့တဲ့နိုင်ငံတော်အဖွဲ့နဲ့တော့ပညာရေးဝန်ကြီးကတွေ့ဆုံခဲ့တာရှိပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကအဖွဲ့ချုပ်ကဥဆောင်လုပ်တဲ့တက္ကသိုလ်တမကများနှီးနှောင်းဖလှယ်ဝဲကိုဇူလိုင်လ2ရက်နေ့ကနေ4ရက်နေ့အထိပဲခူးမြို့ကြောက်တန်းရွာမှာကျင်းပခဲ့ပြီးကျောင်းသားကိုယ်စားလှယ်200ကျော်တယောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။ကိုကောင်းဆန်ပြောပြခဲ့တာပါရှင်။မြမပြည်တွင်ပြည်နယ်နဲ့တိုင်းတွေမှာမီယိုဖလာဓမဥချလေယာလုတ်ကင်လာကြတဲ့ဒေသခံလူထုအတွက်ရိုးရာဒလိထုံတန်းထုံတန်းမြေယာပိုင်ဆိုင်မှုကိုအမခန့်ချက်ပေးနိုင်တဲ့မြေယာဥပဒေပြဋ္ဌာန်းပြီးလွတ်တော်နဲ့အစိုးရတဲ့အနေနဲ့အကာအကွယ်ပေးဖို့မြေယာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။အစိုးရဘက်ကလည်းဒေသခံတွေနဲ့တွေ့ဆုံပြီးလယ်သမားတွေရဲ့ဆုံရှုံနစ်နာမှုတွေနဲ့ပတ်သက်လို့မြေယာဥပဒေပြဋ္ဌာန်းနိုင်ရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။အသေးစိတ်ကိုမတ်စုမောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတွေကဒေသခံတောင်သူလယ်သမားတွေနဲ့တောင်သူတွေစီကမြေယာသိမ်းဆည်းမှုတွေရှိနေတဲ့အပေါ်ရိုးရာဒလိထုံနယ်မြေယာပိုင်ဆိုင်မှုကိုအကာအကွယ်ပေးနိုင်တဲ့မြေယာဥပဒေပြဋ္ဌာန်းပေးဖို့နဲ့မြေယာဥပဒေအသင့်မပြဋ္ဌာန်းမပြင်ဆင်နိုင်သေးချိန်မှာဓမ္မဥချမီယိုဖလာလုတ်ကင်နေတဲ့ဒေသခံတောင်သူတွေစီကမြေယာတွေကိုမသိမ်းဖို့မြေယာလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဒီကနေ့မှာပဲပြည်နယ်တိုင်းအစိုးရအဖွဲ့နဲ့ပြည်ထောင်စုအစိုးရကိုမြေယာအရေးလှုပ်ရှားတဲ့တိုင်းရင်းသားအဖွဲ့တွေစုပေါင်းထားတဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးဆောင်ရွက်ကရိုးရာထုံတန်းဒလိမြေယာပိုင်ဆိုင်မှုအရေးနဲ့ပတ်သက်လို့အစီရင်ခံစာပေးပို့လိုက်တာပါမြေယာနဲ့ပတ်သက်လာရင်ဒေသခံတွေရဲ့လူနေမှုဘဝတွေကိုအလေးထားဖို့မီယိုဖလာထုံတန်းစင်လာနဲ့လေယာလုတ်ကင်လာကြတဲ့လယ်သမားတွေရဲ့အရေးပြည်နယ်အစိုးရတွေနဲ့ပြည်ထောင်စုအစိုးရဘက်ကအလေးနဲ့ထားစဉ်းစားပေးပါလို့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးဆောင်ရွက် ECDF ကမိခမွန်းကပြောပါတယ
်တိုင်းရင်းသားဒလိထုံတန်းမြေယာစီမံခန့်ခွဲမှုစနစ်ကပြစ်ပယ်ခံထားရတာပေါ့နော်အမျိုးသားစင်မှာလည်းလုံးဝအတိမပြုခြင်းလည်းမရှိဘူးနောက်ပြီးတော့အာမခံကြီးကြီးတော့ပိုင်ဆိုင်မှုလည်းမရှိဘူးအဲ့ဒါအဓိကပြဿနာကဒီ2008ဖွဲ့စည်းပုံပါနော်ဒီပုံမှန်39ကကျွန်တော်တို့တိုင်းရင်းသားတွေရဲ့မြေယာပိုင်ဆိုင်မှုကအဓိကအစိန်ကောခြင်းဖြစ်တဲ့အတွက်ကြောင့်အဲ့ဒါနဲ့ကျွန်တော်တို့ဒီတိုင်းရင်းသားလူမျိုးများလူထုဖွံ့ဖြိုးရေးဆောင်ရွက်ရဲ့နောက်ပြီးတော့ကျွန်တော်တို့ဒီဒေတာခံတဲ့တူတူပါနော်ပူပေါင်းပြီးတော့ဒီအစီအစဉ်စာကိုထောက်ရခြင်းနဲ့ဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ဒီလာမယ့်အနာဂတ်ပတ်ဖြေထဲမှာဆိုရင်လည်းဒီကျွန်တော်တို့ဒီဒလိထုံးတန်းမြေယာနဲ့ပတ်သက်ပြီးတော့အာမခံတက်ရှိသောပိုင်ဆိုင်ခွင့်နဲ့ဒေတာခံရဲ့စီမံခန့်ခွဲပိုင်ခွင့်ရှိဖို့ပါနော်ဒီမှာဒါမဲ့လွတ်တော်မှာတော့ဒီမြေတိုင်းရှင်းနဲ့ပတ်သက်ပြီးတော့ရပ်တန့်ထားဖို့တော့ရှိရဲ့မျိုးသားမြေယာဥပဒေရေးဆွဲမယ်လို့တော့ကျွန်တော်တို့တင်ကြားထားတယ်ပေါ့နော်ဒါပေမဲ့ဒေတာခံတွေရဲ့အတန်ကလုံးဝပါဝင်မှုမရှိသေးဘူးပေါ့
အစိုးရဘက်ကလည်းဒုသမ္မတဦးဟင်နရီဘန်တီယူကိုရိုင်းဒေသခံလယ်သမားတွေနဲ့တွေ့ဆုံပြီးလယ်သမားတွေရဲ့ဆုံရှုံနစ်နာမှုတွေနဲ့ပတ်သက်လို့မြေယာဥပဒေပြဋ္ဌာန်းပေးနိုင်ရင်စီစဉ်ဆောင်ရွက်ပေးနေပါတယ်လို့အမျိုးသားလွှတ်တော်ဥပဒေစံကော်မတီကအမျိုးသားလွှတ်တော်ကိုစလဲလည်းဖြစ်ရှေ့နေကြီးလည်းဖြစ်တဲ့ဦးအောင်သိန်းကပြောပါတယ
်ဒုသမ္မတဘန်တီယူကတော့ဒီမြေယာဆန်မူဝါဒတွေနောက်ပြီးမြေယာနဲ့ပတ်သက်တဲ့လုံခြုံရေးအခြားပြုလို့မြေယာဥပဒေပြဋ္ဌာန်းလို့အဲ့ဒီလိုမြေယာဆန်မူဝါဒနဲ့ပတ်သက်ပြီးတော့ဆောင်ရွက်ကိုစီရင်ရှိရဆိုကြောင်းတော့ PRV တိုင်းကျောင်းသူလယ်သမားသမဂ္ဂဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံတဲ့အခါမှာပြောဆိုခဲ့တယ်လို့ကျွန်တော်ရှားသိရတာကျွန်တော်ဒါဥပဒေကြီးတစ်ခုတင်လာပြီဆိုရင်အမျိုးသားပြည်ဥပဒေကြမ်းကောင်ဒီဟာလည်းဒီဟာနဲ့ပတ်သက်ပြီးတော့အသုံးပြပြီးတော့ဥပဒေရေးဆွဲမှုတွေနောက်ပြီးတော့ပြင်ဆင်မှုတွေဆောင်ရွက်တယ်လို့ကျောင်းသူတို့တက်ပြီးတော့မဲခွဲအသုံးပြရယူရတဲ့ဥပဒေကိစ္စဆိုရင်ရှိကောင်းရှိတာဆိုင်တာပေါ့
မြန်မာနိုင်ငံထဲမှာတဘာဝတရားစာတတူးဖော်မှုစီမံကိန်းနေနောက်ရေကာတာဆောက်လုပ်မှုလို့စီမံချက်တွေအတွင်းမှာဒေသခံပြည်သူလူထုရဲ့လေယာမြေတွေတင်းစီမှုတွေရှိခဲ့ပြီးမီယိုဖလာတောင်ယာလောက်ကင်ခဲ့ကြတဲ့တောင်သူတွေမှာလေယာပိုင်ဆိုင်ခွင့်ဆုံးရှုံးမှုတွေနဲ့မကြာခဏကြုံတွေ့ရလေရှိတာမို့လို့ဒေသခံတွေရဲ့မြေယာပိုင်ဆိုင်မှုကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတရပေါ်ထွန်းလာဖို့လိုအပ်တယ်လို့လည်းတန်လွေရေကာတာထိန်းသိမ်းရေးကွန်ရက်ကကိုဆော့ဂျွန်ဘရိုက်ကပြောပါတယ
်ဒေသခံတွေရဲ့ညီပဲဒါပေမဲ့သူတို့ကဥပဒေကိုလက်တလုံးကြားလုပ်တဲ့အခါကျတော့ဘယ်လိုဖြစ်သွားလဲဆိုတော့သူတို့ကနေပြီးတော့မှဒေသခံကိုပြန်ပြီးတရားစွဲတဲ့ကိစ္စရပ်တွေရှိတယ်အခုအဲကျွန်တော်မြင်တာကတော့အခုလက်ရှိမိယိုးဖလာပိုင်ဆိုင်နေတဲ့ဟာကိုတရားဝင်အတိအမှတ်ပြုပြီးတော့မှလဲလဲလောက်သူလဲပိုင်ခွင့်ပေါ့ပြီးတော့မိယိုးဖလာပိုင်ဆိုင်နေတဲ့ဟာကိုလည်းအတိအမှတ်ပြုဖို့လိုတယ်
မြန်မာနိုင်ငံထဲမှာအာဓမ္မလေယာဉ်မြေတင်းစီခံရမှုတောင်သူလေသမားတွေတရားဆွဲဆိုခံရမှုစတဲ့လေသမားတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေကိုဖြေရှင်းပေးဖို့အစိုးရတဲ့အနေနဲ့ဦးစားပေးလှုံ့ဆော်ပေးပါလို့တိုက်တွန်းတယ်လို့အထူးသဖြင့်မြေယာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမြေယာဥပဒေပြဋ္ဌာန်းမှုတွေမှာဒေသခံတွေပူးပေါင်းပါဝင်မှုရှိဖို့မြေယာစီမံခန့်ခွဲမှုတွေမှာအစိုးရဘက်ကဒေသခံတွေရဲ့လူနေမှုဘဝတွေကိုထည့်သွင်းစဉ်းစားပေးဖို့ကိုမြေယာအရေးလှုံ့ဆော်သူတွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမွန်ပြပြသွားတာပါရှင်အခုတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာမိုးကောင်းနေစေဖြစ်ပြီးရေကြီးနိုင်မဲ့အခြေအနေကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသဦးစီးဌာနကပြောပါရယ်စကိုင်းတိုင်းအထက်မှာမိုးဆဲပြီးရေကြီးမဲ့အန္တရာယ်ရှိနေသေးတယ်လို့ဆိုပါရယ်ချင်းတွင်းမြင့်တလျှောက်မှာတော့မြေရေကြီးမှုစိုးရိမ်ချက်သတိပေးထားပါရယ်အခုလက်ရှိမှာတော့မြောက်ဦးမှာရေကြီးနေတာကြောင့်အကူအညီကယ်ဆယ်ရေးတွေကိုဆောင်ရွက်ပေးနေရပါတယ်သတင်းအပြည့်စုံကိုမတ်မေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါဒီကနေ့နေ့လယ်နောက်ဆုံးတိုက်တာချက်ထုတ်ပြန်မှုအရချင်းတွင်းမြေရာခန်းနီးမြို့နဲ့ဟ ோம் လင်းမြို့တွေမှာစိုးရိမ်ရေမှတ်ကိုကျော်လွန်နေပါတယ်နောက်နေ့ရက်အတွင်းမှာနှစ်ပေခန့်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ဒါကြောင့်ချင်းတွင်းမြစ်တချောက်နေထိုင်ချသူတွေကိုမိုးလေဝသဦးစီးဌာနကသတိပေးချက်တွေထုတ်ပြန်ကြေညာထားပါတယ်လက်ရှိရေကြီးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသကညွှန်ကြားမှုဦးလာထွန်းကအခုလိုပြောပြပါတယ
်ကျွန်တော်လည်းလက်ရှိလမ်းပေးထားတာရှိတယ်ဆက်ချင်းချင်းမြစ်မှာခန်းလေးဆိုရင်ဒါခန်းလေးနဲ့ဟ ோம் လင်းဆိုရင်တောင်းပြီးပြီဆိုရင်တော့ now ဒီနေ့ရက်ကျဆက်လက်ပြီးပြောမယ်ဆိုရင်ဆိုရင်တော့အဲ့မှာအောင်မြင်တော့လည်းဘလူးဝါနင်းချင်းဆက်မီအင်းမျိုးတွေမှာဒါတော့ဒီရဲ့မျိုးရဲ့ဆိုရင်မကူရောက်နိုင်တယ်ဆိုပြီးတော့ထုတ်ပြန်ပါတာရှိတယ်။ဒီခိုင်ပါတော့မိုးများတယ်ဆိုတော့လေဒီကတော့အန်ရဲ့ကြီးလောက်အောင်၃-၄ရက်ဆက်တတ်ကြံနေတဲ့ဥပဒေအောင်မြင်ဟုတ်တယ်။ဒီခိုင်ကတော့ထိပ်ပြီးတော့ဆိုရင်ပါတယ်။မိုးများရင်မိုးဒီသားတဲ့ခါမျိုးမှာဒီတောင်းတောင်းရင်းတောင်းတောင်းနေတာမျိုးပြေမှုလို့ပါလေ။ဒီလိုမျိုးညာတာကြီးဒီခိုင်တက်ပြီးပြောတာနော်။
မိုးရွာသွန်းမှုအခြေအနေအရပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရအနှံ့ပြားနေပြည်တော်စကိုင်းတိုင်းဒေသကြီးအထက်ပိုင်းတနင်္လာရီတိုင်းဒေသကြီးကချင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရစိတ်စိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာနေရကြဲကြဲမိုးထစ်ချုံရွာနိုင်ပြီးရခိုင်ပြည်နယ်မှာတော့ဒေသအလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသကထုတ်ပြန်ကြေညာထားပါတယ်ရခိုင်ဘက်မှာမိုးရွာသွန်းမှုတွေများနေတာကြောင့်မြောင်ဦးမှာနှစ်ပေါင်း60အတွင်းစံချိန်တင်မိုးရိပ်ချိန်လက်မှကျတဲ့အထိမိုးရွာသွန်းမှုတွေရှိခဲ့ပါတယ်ဒါကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေရပါတယ်ဒီပြင်ကြောက်တော်ဘက်မှာလည်းနှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှရတဲ့အထိမိုးရွာသွန်းမှုတွေရှိနေခဲ့ပါတယ်ဒီလိုစံချိန်တင်မိုးရေချိန်လက်မှတွေရတဲ့အထိမိုးရွာသွန်းမှုတွေရှိနေပြီးမဲ့ရခိုင်ပြည်နယ်ရဲ့ဒေသတွေမှာရခိုင်ပြည်နယ်ဒေသတော်တော်များများမှာကြိုတင်ပြင်ဆင်မှုပိုင်းနဲ့တတိပေးမှုပိုင်းတွေအားနည်းနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေပါတယ်နှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှရရှိထားတဲ့ကြောက်တော်ဒေသကဒေသခံဦးစိုးငိမ့်ကလက်ရှိကြိုတင်ပြင်ဆင်မှုပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
ဒါမှမဟုတ်ကနေရောက်ကြော်ရင်ပေါ့ဒီမှာကနေရောက်ကိုရလာမှုရှိနေသလိုရှိရှိနေတဲ့အချိန်အများကြီးရှိပါတယ်။ဟုတ်လား။ဒီနေ့တော့ဒီမျိုးလေးပေါ့လေဒီကျုံးလိုရေးပြင်းနေတဲ့အခါတော့ဒီလိုရှိတယ်။ကိုယ်ကအောက်ပိုင်းမှာညာသလိုရှိကျွန်တော်ဒီပေါက်လေဝါအုံးကြီးပုံကြီးတို့ပါတော့အုံးကျွန်းတို့ပါတော့ကျလို့ဒီအဲ့ဒါမှာရေဟာကိုမိုးကြော်တာနဲ့ကိုဒီဘက်ကပါတော့မြင်နေတယ်။ဘုံကတော့ဒီအရောကြာဟောဘုံကတိတ်လိုက်ရောလာတိုင်းလိုက်ရောလာဆိုတော့လို့အလုပ်ကြီးစိတ်ကျမလို့ရအောင်ရှိတယ်။ကျုပ်တင်ပြေစမှုပိုင်းမှာရအားနေပါတယ်။ဒါကတော့ကျွန်တော်တို့ရေးတုံနဲ့ကျန်လာတာဒါတော့ဒီအစိုးရပိုင်းကိုသူတို့ဌာနပိုင်းနဲ့အစိုးရပိုင်းအရှင်းလက်လာလို့ရှိတယ်။ဒီလူကြီးကိုတရားဝင်အရှင်းလာတော့ပါတော့မရှိသေးပါဘူး။ကျုပ်တင်ပြေစင်လာတော့ပါတော့သူ့မရှိသေးပါဘူး။
လက်ရှိမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာမုတ်တုံလေအားအနည်းငယ်မှအသင့်တင်ရှိနေပါတယ်။ကြံဘင်္ဂလားပင်လယ်အော်မှာတော့မုတ်တုံလေအားကောင်းနေတာကြောင့်အခုလိုမိုးရိပ်ဇက်တိုက်ရွာသွန်းနေတာဖြစ်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြပါရှင်မြမစံတော်ချိန်ည9နာရီခွဲကနေ10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အစီအစဉ်မှာတော့ဒီလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြမှာဖြစ်ပါတယ်အခုအစီအစဉ်တွေထဲမှာဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပြီးအရင်ဆုံးကတော့အင်္ဂါနေ့ညတိုင်းနားဆင်နေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုသိန်းထိုင်ဦးကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမယ်လို့ယုံကြည်ထားတဲ့ဟီလာရီကလင်တန်သူနိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်ရုံးစာတွေကိုပုဂ္ဂလိကအီးမေးလ်ကိုတုံ့ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး FBI ဘူအစိုးရထောက်လှမ်းရေးဌာနစုံစမ်းစစ်ဆေးသူတွေကစနေနေ့က3နာရီကျော်ကြာတွေ့ဆုံခဲ့ပါတယ်။ဒါကြောင့်လည်းဒီတွေ့ဆုံမှုအပေါ်လူတွေကစိတ်ဝင်စားနေကြပါတယ်။ဒီတွေ့ဆုံမှုဟာဟီလာရီကလင်တန်ရဲ့လုပ်ရမှားရွံ့နေဆိုပြီးတရားဝင်ရေးယူမလားဒါမှမဟုတ်ရင်ပြည့်မရှိဘူးလို့ကြေညာဖို့နောက်ဆုံးအစဉ်မိမျက်နှာမျိုးလေးဖြစ်နိုင်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ် FBI ဌာနချုပ်မှစနေနေ့ကတွေ့ဆုံတာကဟီလာရီကလင်တန်ရဲ့သဘောဆန္ဒအရပါဒီအီးမေးလ်ကိစ္စလူထုကြားတန်တရားတွေကိုပြည်သက်ခြေဖြတ်ခြင်းတဲ့အကြောင်းဟီလာရီကလင်တန်ကအခုလိုပြောထားပါတယ
် I've said many times
if I could go back ကျွန်မပြောခဲ့မှုတွေအတိုင်းပါပဲအခုအချိန်မှာဆိုရင်ဒီအီးမေးလ်ကိစ္စကိုကျွန်မပုံစံတစ်မျိုးနဲ့ကင်တွယ်မှာတော့သိကြပါတယ်လူတွေကြားထဲမှာစိုးရိမ်မှုတွေရှိနေတယ်ဆိုတာကိုလည်းကျွန်မသိပါတယ်ရှင်
။ Republican Party သမ္မတလောင်းဖြစ်လာမယ်လို့ယုံကြည်ထားကြတဲ့ Donald Trump ကတော့ FBI အနေနဲ့ Hillary Clinton ကိုယာစွန့်မှုနဲ့အရေးမယူလို့မဖြစ်နိုင်တော့တဲ့အခြေအနေ Hillary ရဲ့လုပ်ရက်တွေဟာတိတ်ကိုမာယွန်းနေဆိုပြီး Twitter လူမှုကွန်ရက်မှာရေးထားပါတယ်။ဒါပေမဲ့ Hillary ရဲ့မိတ်ဆွေ Democratic အထက်လွှတ်တော်အမတ် Charlotte Brown ကABC ရုပ်သံကနေအခုလိုပြန်ပြီးတုံ့ပြန်ပါတ
ယ် I think that there won't be an indictment and I think
ရုံးတင်တရားဆိုတာမျိုးတော့လုံးမမဟုတ်ပါဘူးဆိုလိုတာကတော့ဗျာတခြားနိုင်ငံသားဝင်ကြီးတွေတော်တော်များများလည်းသူ့လိုပဲအရင်ကလှုပ်ခဲ့လို့ပ
ါ Republican ထဲလွတ်တော်မဟောင်း Rick Santorum ကတော့ ABC ရုပ်သံကတစ်ဆင့်အခုလိုဝေဖန်ပါတယ်
If she was not Hillary Clinton that if she was a
တကယ်လို့သူသား Hillary Clinton မဟုတ်ပဲတခြားသူတယောက်ဖြစ်မယ်လက်ထောက်နိုင်ငံသားဝင်ကြီးလောက်ပဲဖြစ်ခဲ့မယ်ဆိုရင်ယာရူးကထုတ်ပယ်တာခံရပါလိမ့်မယ်နောက်ပြီးတရားရေးဌာနကအရေးယူအပြစ်ပေးဖို့ရုံးတင်စစ်ဆေးတာကိုခံရပါလိမ့်မယ
်ဟီလာရီကလင်တန်ရဲ့ခင်ပွန်းသမ္မတဟောင်းဘီကလင်တန်နဲ့ရှင့်နေကျုံလော်ရတာလင်းစ်တို့တွေ့ဆုံနေဆိုတဲ့သတင်းဒီဟိုလေးတကြောကြောထွက်လာပြီးနောက်ပိုင်း FBI ရာရှိတွေနဲ့ဟီလာရီကလင်တန်တွေ့ဆုံခဲ့တာပါရှင့်နေကျုံလော်ရတာလင်းစ်ဟာဟီလာရီရဲ့အီးမေးလ်ကိစ္စစုံစမ်းရေးမှာအဆုံးစွန်တာဝန်ရှိတဲ့သူဖြစ်ပါတယ်သူကတော့အခုလိုပြောပါတယ်
Certainly my meeting with him raises
ဒီကြတာကတော့ကျမတို့တွေးကြတဲ့အချိန်မှာစိုးရိမ်မှုတွေနဲ့မေကွန်ထုတ်ခဲ့တာမျိုးပါကျမနောက်တစ်ချိန်လုံးမှာတော့မဟုတ်ပါဘူးတွေးခဲ့တာကလည်းလူမှုရေးအရာတွေးကြတဲ့သဘောမျိုးပါ
တပ္ပရာဥပမာဟီလာရီကလင်တန်ကိုသူ့နေရာကိုဆက်ခံမဲ့သူအဖြစ်ထောက်ခံထားတဲ့အတွက်တပ္ပရာဥပမာရဲ့လက်အောက်တရားရေးဌာနအနေနဲ့ဟီလာရီကလင်တန်ပေါ်မှာဘဲမလိုက်ဖဲရေးယူဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာမျိုးဒေါ်နယ်ထရန့်နဲ့တခြား Republican တွေကဝေဖန်ပြောဆိုနေကြတာပါအေးပြီတော့ပြောရေးဆိုခွင့်ရှိသူ George Hanes ကတော့အခုလိုခုခံပြောဆိုပါတယ
် I can tell you that the White House and the President
ကျွန်တော်ပြောနိုင်တာကတော့အေးပြီတော့အနေနဲ့ရောသမ္မတအနေနဲ့ရောဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာပ
ါ Hillary Clinton ရဲ့ email ကိစ္စမှာအေးပြီတော့အနေနဲ့လက်ဝင်မရှိတဲ့အကြောင်း George Hanes ကပြောဆိုတာပ
ါ The President's expectation is that this investigation
သမ္မတအနေနဲ့မျှော်လင့်တာကစုံစမ်းစစ်ဆေးလုပ်တဲ့အခါတခြားသူတွေကိုလုပ်သလိုမျိုးပဲစစ်ဆေးလိုက်မယ်စစ်ဆေးသူတွေအနေနဲ့လည်းအချက်လက်ကိုအဓိကထားပြီးစစ်ဆေးမယ်ဆိုတာပ
ါဒီလောက်ကုန်ကျင်းပမဲ့ဒီမိုကရက်တစ်ပါတီအမျိုးသားညီလာခံမတိုင်ခင်မှာ FBI ရဲ့စုံစမ်းစစ်ဆေးမဲ့ကိစ္စတွေပြီးသက်လိမ့်မယ်လို့ Hillary Clinton ကမျှော်လင့်ထားပါတယ် Republican တွေဘက်ကတော့နိုဝင်ဘာရွေးကောက်ပွဲကာလအထိဒီ email ကိစ္စညှင်းပွားမှုကိုအစဖော်ပြီးဝေဖန်ပြောဆိုနေဦးမှာဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ယူစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ခဲ့ကြရတာပါ။အခုအင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြူပြီးဆွေးနွေးပေးမယ်မတ်သိန်ဂီထိုင်နဲ့အတူဖိတ်ကြားထားတဲ့သူတွေလည်းလေးလိုင်းမှာအစီအစဉ်ဖြစ်နေပါပြီ။ထုတ်လုပ်သူမတ်ဆူမွန်နဲ့အတူစတင်ပါတော့မယ်ရှင်။
မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကကြိုးဆိုပါတယ်ဒီကနေ့ဆွေးနွေးကြရမယ့်အကြောင်းအရာကတော့ဒီမြန်မာပြည်သူလူထုအတွက်အလို့အကန့်အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်မယ့်အလားအလာအခြေအနေဖြစ်ပါတယ်အလို့အကန့်ရှာဖွေမှုကြောင့်လူမှုဒုက္ခအဝဝနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူအများစုအတွက်အလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်ဖို့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပဲအဓိကမိခိုကြရမလားပြည်တွင်းကစီးပွားရေးလုပ်ငန်းကြီးတွေရဲ့ယင်းနှိမ့်နှံမှုတွေနဲ့ရောအလို့အကန့်ခွင့်လန်းတွေဖန်တီးပေးနိုင်မလားအခြေခံပြည်သူတွေအတွက်ဘလို့အခမ်းကဏ္ဍတွေမှာအလို့အကန့်ဖန်တီးပေးဖို့လိုအပ်နေတယ်လဲဆိုတာတွေကိုဆွေးနွေးကြရအောင်ပါရှင်ပြည်နိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့ Triangle Women အဖွဲ့ကဒေါခင်လေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးကော်မတီမှာလည်းတာဝန်ယူခဲ့ဘူးသူစီးပွားရေးလုပ်ငန်းရှင်ကြီးဦးမင်းခင်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်အခုတော့ဆရာဦးမင်းခင်နဲ့စကြရအောင်ပါရှင်ဆရာဦးမင်းခင်ရှင်ဒီမြန်မာနိုင်ငံရဲ့ဘလို့စီးပွားရေးကဏ္ဍတွေကနေအလို့အကန့်အခွင့်အလမ်းသစ်တွေများဖန်တီးလာနိုင်မဲ့အလားအလာရှိနိုင်ပါတယ်ရှင်ဆရာစပြီးဆွေးနွေးပေးပါ။ဒ
ါကလည်းပိုင်းပြရမှာပေါ့ဗျာ။ဒီတိုင်းကတော့အခွင့်အလမ်းရှိနေတဲ့အခွင့်အလမ်းကောင်းတဲ့နေရာမျိုးနေရာရဲ့တော်တော်လက်တွေ့အလို့ပြန်လုပ်နိုင်တဲ့အခြေအနေတွေပေါ့။ဒီအမေရိကန်ကဏ္ဍတွေပေါ့။ဆိုတော့ဟိုဒီကရမ်ဗမာနိုင်ငံမှာအများစုတဲ့လောကီဒီအပတိပိနေကဏ္ဍကတော့တစ်ခုရှိပါတယ်တစ်ခုကဒီအစတိကဏ္ဍလေနောက်တစ်ခုကဒီအစတိနဲ့တက်ဆိုင်တဲ့လုပ်ငန်းတွေလည်းအပါအဝင်ဖြစ်တယ်အတူတူလက်စားလုပ်ငန်းစီးပွားရေးလုပ်ငန်းတွေကဏ္ဍပါအဲဒီကဏ္ဍတစ်ခုကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ရင်ကျွန်တော်တို့လောကီခွင့်ကဏ္ဍပြည်သူချက်ရကိုဟိုပို့လို့ရမယ်ဒါပေမဲ့ဒီလိုတကယ်ကောင်းတဲ့ပေါ်ဖို့ဆိုတဲ့အခါကျတော့အဲဒီလိုခုလုံးအဲကျွန်တော်တို့ဟိုဒီစီးပွားရေးဟိုရတာရေးဆွေးတဲ့ကဥပပေးကမှာပါရင်းနဲ့လက်တွေ့အကောင့်တွေဖော်ရင်းရှိတဲ့အပိုင်းကတော့ဒီတင်ပြရလို့ဒီလိုဖော်မလဲဆိုတာကဟိုတစ်ခုရှိပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်အဲ့တော့မတ်ခင်လေးကိုအလှည့်ပေးချင်ပါတယ်မတ်ခင်လေးကိုကျွန်မမေးချင်ပါတယ်ဒီမြန်မာပြည်သူတွေရဲ့အများစုဖြစ်တဲ့အခြေခံလူတန်းစားတွေပေါ့နော်အခြေခံလူတန်းစားတရက်အတွက်ဘလို့အလို့အကန့်မျိုးတွေများအဓိကလိုအပ်နေပါသလဲရှင့်
ကောကနဟိုဆရာဦးမင်းခင်လည်းပြောသွားပါဘောနော်ဒီကျမတို့ကဟိုစိုက်ပျိုးရေးနိုင်ငံဖြစ်တယ်ဟိုနောက်ပြီးတော့အခုနိုင်ငံရဲ့အခြေအနေမှာလည်းအရင်ကြီးမားတဲ့စီးပွားရေးဟိုညှင်းညွှန်းနိုင်မှုကြီးတွေမရသေးဘူးဆိုတော့ကျမတို့ကဒီလိုမျိုးပေါ့ဟိုအခွင့်အလမ်းဆိုတဲ့အခါမှာအခုရှိနေတဲ့ဆက်ယုံအလုပ်ယုံတွေမှာပဲအလုပ်လုပ်မလားပေါ့နော်အခြားသောကုမ္ပဏီတွေမှာအလုပ်လုပ်မလားဒါမှမဟုတ်လို့ရှင်ကိုပိုင်စီးပွားရေးပေါ့နော်တေးလေးတွေပေါ့ခုနပြောတဲ့ကျမတို့ဒီဟိုစတိုးဆိုင်တေးလေးတွေဖွင့်တာတွေတော့မဟုတ်ရင်လမ်းဘေးမှာဥမာကိုရဆိုင်ဖွင့်တာအစားပေါ့နော်ဒါလည်းအလုပ်ကံဖွင့်လန်းတဲ့မှာအချိန်ကပြည့်ပြည့်တွေ့ပါတယ်အဲ့တော့အများစုကကျမတို့ကပညာရေးလဲအားနေတယ်နော်အရင်းကြီးလဲအားနေတဲ့ခါကျတော့သူများရှိမှဝန်ထမ်းဝင်လုပ်တယ်ဆိုတာလည်းဟိုအတိုင်းအတာတစ်ခုဒီမှာသူတို့မှာအကန့်အသတ်တွေရှိကောင်းရှိမယ်ဝင်ငွေအချင်းကောင်းဖြစ်ကောင်းဖြစ်မယ်ပေါ့နော်အချိန်အဲ့ခါကျတော့ကိုပိုင်အနေနဲ့ပဲသူတို့ကလုပ်ဆိုလို့ရှိရင်ဘာလုပ်မလဲဈေးပဲရောင်းလိုက်တယ်အကွန်ရဆိုင်လေးဖွင့်လိုက်မယ်ပေါ့နော်လမ်းဘေးမှာဈေးရောင်းလိုက်မယ်ဆိုတော့တဖြည်းဖြည်းနဲ့ဈေးဝယ်သူတဲ့ဈေးရောင်းသူပိုများလာတာလေဒါကျမတို့အလုပ်ကံဖွင့်လန်းနေနေနေသေးတယ်ဆိုတဲ့ဟာကိုပြတယ်လို့ထင်တယ်အဲ့တော့ကျမတို့အခုချိန်မှာတော့ပြောရတာအရန်ခက်မယ်အထူးသဖြင့်ကျမတို့အမျိုးသမီးတွေအတွက်ပေါ့နော်အလုပ်ကံခွင့်လန်းတွေကနည်းနည်းခက်ခဲရှိနေသေးတယ်လို့ထင်တယ်ကျမတို့လည်းနိုင်ငံရဲ့အဖွဲ့မှာဒီကဲနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလာမယ်အခြားသောဟိုအခွင့်အလမ်းတွေနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေလည်းပို့ပြီးတော့တိုးတက်ပြီးတော့လုပ်နိုင်မယ်ဆိုရင်တော့ပိုများလာမယ်လို့မျှော်လင့်နေမယ်အခုချိန်မှာတော့ကျမတို့တိတ်မျှော်လင့်လို့မရသေးဘူးအဲ့ဒီအတွက်ကျမတို့ကတခုမျှော်လင့်စရာရှိတာကတော့ကမ္ဘာပံလို့အဖွဲ့အစည်းကနေဝင်လာပြီးတော့ development program တွေလုပ်တယ်အဲ့လိုလုပ်တဲ့အခါမှာအမျိုးသမီးတွေကိုအလုပ်ကိုင်အတွက်ငွေကြေးချီးမှုတွေเนาะစိုက်ထုတ်ပေးမှုတွေအဲ့ဒါမျိုးတွေနဲ့လှုပ်လာမယ်ဆိုရင်တော့အမျိုးသမီးတွေအတွက်ကတော့နည်းနည်းလေးအရင်းနှီးနည်းနည်းနဲ့စနိုင်မယ့်အလုပ်တွေကိုပို့ပြီးတော့လုပ်နိုင်မယ့်အစီအစဉ်လေးတွေလက်ရှိမှာပေါ့เนาะရှိမယ်လို့ထင်တယ်။ဘာလို့ဆိုတော့ microfinance တွေပါတွေကိုလည်းတချို့ company တွေကလုပ်တယ်။အခြားသော UN တို့မဟုတ်ရင် INGO တွေကလည်းလုပ်နေတာတွေရှိတော့အဲ့ဒီမှာတော့နည်းနည်းလေးရှိတယ်။ဒါပေမဲ့လောက်တိုင်းတာဒီ impact ရှိတယ်ဆိုတော့ကျွန်တော်တို့တိုင်းတာကိုခတ်ပါသေးတယ်။
ဟုတ်ကဲ့ပါရှင်ကျေးဇူးပါအခုတော့ကျမတို့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်နောက်ပိုင်းမှာတော့ဒီဟိုအလုတ်အကန်အခွင့်လန်းသစ်တွေဖန်တီးနိုင်မဲ့အလားအလာတွေဘယ်လိုမျိုးဖန်တီးမလဲဆိုတာကိုကျမတို့ထပ်ပြီးတော့ဆွေးနွေးကြရအောင်ပါအခုတော့ဒီကျမတို့ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုကျမအလှည့်ပေးခြင်းပါတယ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကလည်းဟိုလေလိုက်မော်ကိုတချို့ရောက်နေပါပြီဒီစီစဉ်မှာစာနဲ့ရေးသားပေးဖို့ဆွေးနွေးကြသူတွေကလည်းတော်တော်များများရှိပါတယ်အဲ့တော့တတ်နိုင်သလောက်အားလုံးပါဝင်ခွင့်ရအောင်ကျမတို့ချုပ်ငုံပြီးတော့ဆွေးနွေးကြရအောင်ပါရှင်ပထမတော့ဒီနယူးယောက်ကကိုခိုင်ဆိုးရှိပါတယ်ကိုခိုင်ဆိုးပါဝင်ဆွေးနွေးပေးပါရှင
်ဟုတ်ပါဟောတော့ဒီမြန်မာမှာနိုင်ငံရှောက်ဝင်ပြီးသွားနေကြတယ်အလောက်ရှာဖို့သွားနေကြတယ်အဲ့ဒီလူတွေအဓိကကကိုပြည်ထင်မှလည်းအလောက်မရှိတာမဟုတ်ဘူးအလောက်ရှိတယ်အလောက်ရှိတော့ကျွန်တော်တို့မှာကဘာလို့ဆိုရင်အလောက်ရှာပေးနိုင်တဲ့နေပြီအေဂျင့်မရှိဘူးအေဂျင့်မရှိဘူးဆိုတော့ရန်ကုန်မြို့မှာလိုအဲ့လိုမျိုးတွေမှာပေါ့နော်အဲ့ဒီမှာနေပြီးဟိုအလောက်ရှာပေးရှာဖွေတဲ့နေပြီးရှာပေးတဲ့ဟိုကိုတရားတန်ကြီးပေါ့နော်ဒီမှာနေပြီးဟိုအလောက်ကျန့်ဖြစ်မယ်အလောက်ဆော့ဖြစ်မှာပေါ့ဆဲယုံတွေဖြစ်မယ်ဟိုလေသမားအလောက်တွေဖြစ်မယ်ဥယျာဉ်ဆိုင်အလောက်တွေဖြစ်မယ်ဘယံအလောက်တွေဖြစ်မယ်အဲ့ဒီလိုအလောက်ရှာပေးတဲ့အေဂျင့်ရှိဖို့လိုတယ်မြန်မာနိုင်ငံထက်မှာကအဲ့ဒီတော့အဲ့လိုအဆက်အသွယ်မရှိဘူးအဲ့လိုအဆက်အသွယ်မရှိတော့လူတွေကနေပြီးအလောက်ကပေးအလောက်မှရှာလို့မရနိုင်ဘူးအဲ့လိုဖြစ်နေတယ်အဲ့တော့ဒီအေဂျင့်တွေရှိလာပြီဆိုလို့ရှိရင်တော့အလောက်ကိုအဓိကကနေပြီးသူတို့တန်အားတန်ကြီးငွေကိုလည်းရမယ်အဲ့တော့ကိုခါနဲ့ကိုဝင်လိုက်တယ်ကိုဟိုနေပြီးအထည်ကိုကိုတော်တော်ပြီးတော်ပြောပြီးဝင်လိုက်တဲ့အလောက်တွေကအဲ့ဒီကြားလို့ရှိရင်ပိုက်ဆံကားလေးတို့တန်အတန်ကြီးမရဘူးဖြစ်တယ်။မြန်မာနိုင်ငံထဲမှာကအဲ့လိုနှိမ့်ခံရတာလည်းရှိတယ်။အဲ့တော့အဓိကကဒီမြန်မာနိုင်ငံမှာကအဓိကကတော့အလောက်ကရှာပွေရဲ့အတွက်နေပြီးအေဂျင့်ယူတွေရှိဖို့လိုတယ်။အလောက်ကနေပြီးဟိုကိုပညာရေးဆင်းတဲ့ကိုရဲ့အလောက်ဘလောက်တိကျွမ်းကျင်မှုရှိတယ်။အဲ့တော့ဒီအမေရိကန်မှာလို့ပေါ့နော်အမေရိကန်မှာအလောက်တစ်ခုကိုရှာမယ်ဆိုလို့ရှိရင်အေဂျင့်ယူကရှာလို့ရတယ
်။ဟို
နောက်ပြီးကိုမိုက်ဆွေတွေတော့ပြီးရှာလို့ရတယ်။အဲ့လိုပေါ့။အ
ဲ့
လိုရှာလဲလို့ရှိရင်လည်းရှိရဲ့အဓိကကတော့သူတို့အတွက်နေပြီးရယ်ကောင်းလာမယ်နောက်ပြီးဒီနိုင်ငံတကာကလည်းတော့နေပြီးမြန်မာနိုင်ငံထက်မှာအလုပ်တွေအလုပ်ယူတွေအများကြီးဝင်လာဖို့ရှိတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကိုခိုင်ဆိုအဲ့တော့စင်ကာပူကကိုမျိုးအောင်ရှိပါတယ်ကိုမျိုးအောင်ပါဝင်ဆွေးနွေးပါရှင်မြန်မာနိုင်ငံရဲ့ဘလူကန္နာမျိုးတွေအများအလုပ်အကန့်ခွင်လန်းသစ်တွေပေါ်ပေါက်လာနိုင်ခြင်းရှိပါတယ်ကိုမျိုးအောင်ကိုမျိုးအောင်ရှိပါလားရှင်ဟုတ်ကဲ့ကိုမျိုးအောင်စင်ကာပူကကိုမျိုးအောင်လေလိုင်းမွာနေအောက်ကိုမျိုးအောင်ရှိပါလ
ားဟုတ်ရှိပါရခင်ဗျာ
ဟုတ်ကဲ့ရှင်ကိုမျိုးအောင်ဝင်ရောက်ဆွေးနွေးပါအခုကျမတို့ဆွေးနွေးနေရတော့မြန်မာနိုင်ငံမှာဘလို့အလုတ်အကန့်ခွင်လန်းမျိုးတွေဘယ်ကဏ္ဍတွေအများထွက်လာနိုင်မလဲဆိုတာကိုဆွေးနွေးနေကြပါလေကိုမျိုးအောင်ပါဝင်ဆွေးနွေးပ
ါဟုတ်ကဲ့အခုကျွန်တော်လက်ရှိဒီဘက်မှာအလုံးလုံးနေရတဲ့အခြေအနေပေါ်မူတည်ပြပြမယ်ဆိုတော့အခုလက်ရှိကာလမှာဒီဘက်ကလုပ်ငန်းရှင်တော်တော်များများကမြန်မာပြည်ထဲကိုတွားဖို့အနေထားရှိနေပါတယ်။တချို့ဆိုလည်းလုပ်ငန်းလိုင်စင်တင်ပြီးစောင့်ဆိုင်းနေကြပါတယ်။အဓိကမြန်မာပြည်မှာနိုင်ငံခြားကုမ္ပဏီတွေ၊ပြပကုမ္ပဏီတွေအကြီးအကဲတွေနေဝင်ရောက်လာပြီဆိုလို့ရှိရင်အဓိကကျွန်တော်တို့ပြည်တွင်းအနေနဲ့ကဏ္ဍပေါင်းစုံအနေနဲ့ဝင်လာမှာဖြစ်တဲ့အတွက်နံပါတ်၁ကတော့နည်းပညာပိုင်းဆိုင်ရာမြင့်တက်လာဖို့ရှိပါတယ်။နံပါတ်၂ကသူတို့တွေရဲ့အတွေ့အခေါ်ယူဆအလုပ်ပုံကိုင်ပုံလေးတွေကတချို့အရာလေးတွေကကျွန်တော်တို့မြန်မာပြည်မှာအားနည်းနေတဲ့အပိုင်းတွေရှိတယ်ဒီကပါလဲဆိုတော့ကျွန်တော်တို့မြန်မာပြည်မှာအခုလက်ရှိကြုံတွေ့နေရတဲ့အရာကာလန်ပိတ်ဆို့မှုတွေနောက်ပြီးကြတော့အချိန်မရောက်ရှိမှုတွေအဲအဲ့ဒီလိုမျိုးတွေကကြတော့ကျွန်တော်တို့ဒီပြပလုံငန်းရှင်တွေအပေါ်မှာမူတည်ပြီးတော့ကျွန်တော်အကြံဉာဏ်လေးတွေရနိုင်တယ
်ဟုတ်ကဲ့ရှင
်လက်ရှိသင်္ကူမှာလည်းမျိုးလေးကချင်းချင်းလေးပဲတို့တော့သူတို့တွေရဲ့တိစောက်ထားတဲ့ပုံစံတွေအဲ့ဒါမျိုးတွေအကုန်လုံးကမြန်မာပြည်မှာရောက်လာမယ်ဆိုလို့ရှိရင်အရန်ကောင်းပါပါ
ဟုတ်ကဲ့ပါရှင်ကျေးဇူးပါရှင်ခွန်မျိုးအောင်ကျေးဇူးတင်ပါတယ်အခုတော့ဆရာဦးလှမြင့်ဆရာဦးလှမြင့်ပါဝင်ဆွေးနွေးပါရှင်ဆရာဦးလှမြင့်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဟိုကျွန်တော်တို့မြန်မာနိုင်ငံတမိုင်းနဲ့စီဝိုင်းတမိုင်းပေါ့နော်ဟိုကိုလိုနီခေတ်တုန်းကကျွန်တော်တို့ဗမာပြည်ကဒီကမ္ဘာမှာဟိုဆန်ကိုအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ခဲ့ပါတယ်အဲ့လိုဖြစ်ခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီခေတ်ကလည်းပဲကျွန်တော်တို့ဒီပါတီနေရှင်နယ်ကော်ပိုရေးရှင်းနေရှိပါတယ်ဟုတ်လားဘူလင်ညာပူတို့သူစတီဘာသားတို့ပေါ့နော်သူတို့ကတော့ကမ္ဘာဈေးကွက်အထဲမှာဝင်ဆန့်ပြီးတော့ကမ္ဘာပြည်ဟာစံစဘာနဲ့အဆင်ပြေတယ်ဆိုတာကိုသူတို့သိတယ်အဲ့တော့ဟလာသူတို့ကတခါတစ်ဖက်မှာလည်းပဲဒီငွေကြေးရင်းနှီးနှုန်းနှံမှုပိုင်းနေတဲ့သူတို့တခါခေါ်သွင်းလာတယ်အဲ့ဒီအတွက်ကျွန်တော်တို့ဟလာဗမာပြည်ဟာဒီကမ္ဘာဈေးကွက်နဲ့ထိပ်တွေ့ပြီးတော့ဒီနံပါတ်1ဒီ export ဟိုဘောဒီစံတင်ဖို့တဲ့နိုင်ငံဖြစ်လာတယ်အ အဲ့လိုပဲကျွန်တော်တို့ဒီနေ့ခင်မှာလည်းပဲဟိုဒီနေ့ခင်မှာဆန်းတဲ့ဘာညာတော့မဟုတ်ပေါ့နော်ကျွန်တော်ဆိုလိုတာကဒီလိုဟလာနိုင်ငံတကာကော်ပိုရေးရှင်းကြီးတွေဝင်လာနိုင်အောင်ကျွန်တော်တို့လက်ရှိဆိုရလည်းပဲဆန်းကြောင်းတွေတို့ဖွင့်ပေးဖို့လိုပါတယ်စင်ကာပူလည်းဒီလိုပဲလုပ်ခဲ့ရတယ်အဲ့ဒါမျိုးဟု
တ်ကဲ့ပါရှင်ဒီလ
ိုပဲဟလာနိုင်ငံတကာငွေကြေးရှင်းကြီးထုတ်နိုင်မှုတွေအဲ့ဒါတွေလည်းပဲဖွင့်ပေးရင်ကျွန်တော်တို့ကဟိုဘယ်ဟာရလို့ကျွန်တော်ကအတီးကြတော့ကျွန်တော်မပြောလို့ပါဘူးသို့တော်လည်းပဲအဲ့ဒီအလားအလာတွေကိုဒီလိုဖွင့်ပေးခြင်းအပြင်လုပ်ကင်နေရပေါ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ပါရှင်ဒါတော့လေယာစိုက်ပျိုးရေးကဏ္ဍဟုတ်ကဲ့ပါဆရာဦးလှမြေကျေးဇူးထူးတင်ပါတယ်ရှင်ဒီလေယာစိုက်ပျိုးရေးကဏ္ဍမှာတည်ထားသလောက်ကျမတို့တည်သလောက်ဟိုနိုင်ငံတကာယင်းနှိမ့်မြုံနာမှုမရှိသေးပါဘူးဟိုဖို့စိတ်ဝင်စားတဲ့အရေးအယောင်ဒီနိုင်ငံသားယင်းနှိမ့်မြုံနာမှုနဲ့ပတ်သက်ပြီးတော့တွေ့လို့ရှင်လေလေယာစိုက်ပျိုးရေးကဏ္ဍဟာတော်တော်ကိုနှိမ့်ချနေစေဖြစ်ပါတယ်နောက်တစ်ခုဒီကျမတို့ရဲ့ဟိုသောရရှင်တယောက်ဖြစ်တဲ့ဦးထီလာမောင်မိထီလာကထီလာမောင်ရေးထားတဲ့စာမှာဆိုလို့ရှင်လေသူကဒါမြန်မာနိုင်ငံမှာလူဦးရေအများဆုံးလူဒန်းစားဟာကျေးလက်ဒေသတောင်သူလယ်သမားလူဒန်းစားဖြစ်ပါတယ်ဒီလူဒန်းစားဟာဆင်းရဲမွဲတေမှုတန်အခမ်းအနဆုံးလူဒန်းစားဖြစ်ပါတယ်တဲ့ဘာကြောင့်ဒီလူဒန်းစားဆင်းရဲမွဲတေရတယ်လဲလေယာဉ်လုပ်ငန်းကိုခင့်မီဖွံ့ဖြိုးတိုးတက်အောင်လုပ်မပေးနိုင်ခဲ့ကြလို့ပဲဖြစ်ပါတယ်1962ခုနှစ်နောက်ပိုင်းဆီယနာရှင်စနစ်ကြီးစိုးခဲ့ပြီးတဲ့နောက်ခရိုနီစီးပွားရေးသမားများနဲ့အခွင့်ဒူးကန်အနာရှင်များထွန်းကားလာတဲ့အခါမှာမြေယာများကိုအစမတန်သိမ်းယူတခြားနီးနဲ့တုံးခဲ့ကြတဲ့အတွက်တောင်သူလယ်သမားများလေယာမဲ့ဘဝရောက်အလုလက်မဲ့ဖြစ်ဆင်းရဲမွတ်တေခဲ့ကြရပါတယ်ဆိုပြီးတော့သူကစာရှည်ကြီးရေးထားပါတယ်နောက်တစ်ယောက်ကျမတို့သောရရှင် VOA သောရရှင်တူရေးထားတဲ့စာကိုလည်းဖတ်ပြခြင်းပါတယ်သူကတော့ဒီမြမအစိုးရအဆက်ဆက်ဟာတဲ့ကုန်းထုတ်စွမ်းအစုကိုအားပေးရမှာမသိတာကနံပါတ်1ပြဿနာပါတဲ့စိုက်ပျိုးရေးနဲ့မွေးမြူရေးဘက်မှာယင်းနီးမြှုပ်နှံမှုနှေးပါတာအလုအကန့်ရှားပါမှုနီးပညာပိုင်းဆိုင်ရာအားနည်းမှုကိုဖြစ်ပေါ်စေပါတယ်တဲ့နမနဲ့ပြဿနာကမလိုအပ်တဲ့နေရာတွေမှာငွေဖြုံးတီးနေတာပါတဲ့ဆိုပြီးတော့သူကမလိုအပ်တဲ့နေရာတွေမှာတော့စစ်အသုံးစရိတ်မြင်မာခြင်းကုန်ထုတ်မှုတွေထက်အကျိုးဆောင်လုပ်ငန်းတွေကိုဦးစားပေးဆောင်ရွက်တာဟာတိုင်းပြည်အတွက်အလွန်အကျိုးရုပ်တယ်လို့ထင်ပါတယ်တဲ့နမ3ပြဿနာကတော့တာဝန်ရှိတဲ့လူတွေကစီမံခန့်ခွဲမှုမှားယွင်းတာပါတဲ့အစိုးရအစ်စ်တက်လာတိုင်းမြို့ကြီးတွေမှာမြို့သစ်တွေဆောက်အစိုးရဘတ်ဂျက်ငွေတွေဖြန့်ပေးတာလုပ်တင်နေကုန်ထုတ်လုပ်မှုအတရင်တံမိုးကိုတွက်ချက်ပြီးငွေဆက်ကိုအသေးရိုက်နှိပ်လဲပတ်ငွေအတွင်ထည့်တင်ပါတယ်တဲ့။ကုံစင်းနှုံတက်တာကုံထုပ်ရန်တရားကိုအာယုံစိုက်မစိုက်ဆိုတာနဲ့ပဲစိုက်ပါတယ်ဆိုပြီးတော့ရေးထားပါတယ်။အဓိကကတော့ဒီဟိုအခြေခံလူဒန်းစားအများစုဖြစ်တဲ့လေယာလုပ်ငန်းစိုက်ပျိုးမွေးမြူရေးဘက်မှာယင်းနှိမ့်နှံတာအားနေတဲ့နောက်ဟိုဖွံ့ဖြိုးရေးလုပ်ငန်းတွေမှာလည်းမြို့ပေါ်မှာပဲလုပ်နေတယ်။အစိုးရဘတ်ဂျက်ကိုလည်းဟိုသုံးဆွဲတာမမှန်ဘူးဆိုပြီးတော့လည်းဝေဖန်ထားပါတယ်။အဲ့တော့အခုအစိုးရသည့်အနေနဲ့ရောတို့မြန်မာလူမျိုးမြန်မာပြည်သူအများစုအလုပ်လုပ်ကြနေတဲ့အများစုရဲ့ဒီအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့လေယာဉ်လုပ်ငန်းကိုဘလို့ပုံစံမျိုးနဲ့များဖွံ့ဖြိုးလာအောင်လုပ်ပေးနိုင်မလဲရှင်ဆရာဦးမင်းခင်ဆရာအဲ့ဒါလေးဆွေးနွေးပေးပါဟု
တ်ကဲ့ဒီဆွေးနွေးပြကြတာအားလုံးလူတွေကမြန်မာတွေတော့အဓိကရေးချင်တာအဲ့ဒီဆွေးနွေးတဲ့ချက်တွေကိုစက်တူဘလို့ကောင်းထည့်ဖို့မလဲအဲ့ဒါဘယ်လိုချိတ်ဆက်ကြမလဲဆိုတာကအရေးကြီးတယ်။ဆိုတော့ဒီနေရာမှာကျွန်တော်ကတမယုံကြမှုတဲ့မိတွေလည်းကျွန်တော်သုံးပါမယ်။ခုနကတော့နိုင်ငံကဖြစ်ရေးလုပ်ငန်းကြီးကိုခေါ်ပြီးတော့ဟာဆိုရတာဒီအမျိုးသမားကိုထုတ်နေအောင်ထုတ်ပြီးတော့ဟာသူတို့ထုတ်ကုန်လေးဟိုအစီအကွက်ဝင်အောင်တမယုံဒီတမနဲ့သူ့ရဲ့စင်ကာပူရဲ့ဘာလို့သူ့နိုင်ငံကျင်းပလေးမှာလုပ်သလိုခုနိုင်ငံမှာလည်းလို့မောင်တရားရည်လीနာမျိုးလည်းကျွန်တော်တို့သုံးမှုလုပ်တယ်။နောက်တစ်ခုကဒီကျွန်တော်တို့ဒီလိုကလို့ဟိုအိမ်မှာတမျိုးနှမျိုးတွေကိုကျွန်တော်အာယူဆိုင်လို့မရတော့ဘူး။ဒါဖြစ်ဖြစ်နိုင်တာဥမာကျွန်တော်တို့လောလောဆယ်တဲလို့ပြန်နိုင်တာကျွန်တော်အဲ့ဟိုဆိုင်နိုင်နေပြန်နိုင်နေကြတာပို့နေနိုင်နေအဲ့ပို့ကုန်မှလည်းအဆင်တစ်ခုဖြစ်ထိုးတိုင်းမှာပါနေတယ်။ဆိုတော့အဲ့ဒါမျိုးကိုတစ်ဖက်ကအားပေးတယ်တစ်ဖက်ကလည်းကျွန်တော်တို့ကဟိုအမျိုးဆုံးဟိုကျွန်တော်တို့တိုင်းသားဖိုင်လုပ်တဲ့ကျော်မှာပေါ့ဟိုအမျိုးဆုံးခွဲပြီးတော့ဟိုဒီအမျိုးမျိုးမျိုးထုတ်ဆိုင်နေတာမျိုးကျွန်တော်လုံအောင်လုပ်လို့တယ်အဲ့ဒါလေကိုကကျွန်တော်အချိန်ကြီးတော့အစိုးရကပါဖို့ပါမှဖြစ်နေအစိုးရကဒီစကားတင်းတော်ကိုကြိမ်မှဖြစ်နေဆိုတော့ကျွန်တော်တို့လူတွေကျွန်တော်ဟိုလာလက်ရှိဆိုးရရဲ့ဒီပါတီဟိုရင်းမယောရှိကောပေါ်ချင်းရဲ့ရမယောကျွန်တော်ဒီဝါရီအမြရာမှာတော့ဒါရီတော့ဟိုချထားပြီးသားပဲသို့တော့လက်တွေ့ဘယ်လိုကောင်းတယ်ပုံမလဲအဲ့ဒီကိစ္စကကျွန်တော်အရေးကြီးနေတယ်ဆက်လို့ဒါလက်ရှိအစိုးရရဲ့ဟိုလုပ်ငန်းပေါ့လေ
ဟုတ်ကဲ့ပါရှင်ဆရာဦးမင်းခင်ကျေးဇူးပါအဲ့တော့မတ်ခင်လေးကိုကျွန်မတလှည့်မေးချင်ပါတယ်မတ်ခင်လေးရှင်အဲ့တော့မတ်ခင်လေးတို့ဒီအသေးစားချင်းငွေလုပ်ငန်းနေတဲ့အမျိုးသမီးတွေနဲ့ဒါလုပ်နေတဲ့ဟာတွေလည်းရှိပါတယ်ဒီလောကမှာလည်းမတ်ခင်လေးတို့တော်တော်ထဲထဲဝင်ဝင်လုပ်နေတာဆိုတော့ဒီအခြေခံလူတန်းစားအမျိုးသမီးတွေအနေနဲ့အသေးစားလုပ်ငန်းလေးတွေမှာသူတို့ဘယ်လိုလုပ်ငန်းတွေမှာအာရုံစိုက်ပြီးလုပ်နေကြပါလဲဘလို့သူတို့ဟိုဘလို့ဟာမျိုးတွေများလုပ်နေကြပါတယ်လဲသူတို့လက်ရှိမှာ
โอเคตู่ไอ้อเทศงวยชื่ออ่ะแหละคุณออกไปมาတော့ကျွန်တော်တို့ကခုနပြောသလိုပေါ့เนาะအရင်တော့ကတော့ INGO တွေကုလသမဂ္ဂလက်အောက်ခံတွေနောက်နိုင်ငံတကာကအဖွဲ့အစည်းတွေနေလာပြီးတော့ဟိုရက်ရွာတွေမှာရှိတဲ့အထူးသဖြင့်ကျေးရွာတွေမှာရှိတဲ့အမျိုးသမီးတွေပတ်စံကြည့်ကြပေါ့သူတို့ရဲ့ idea ကလည်းအမျိုးသမီးတွေလည်းဒီမှာပတ်စံရှိနေပတ်စံကန်ပြီးတော့ manage လုပ်နိုင်ရင်ဒီအိမ်အောင်သူ့အတွက်ပို့ပြီးတော့ဟိုတာယာရဲ့ဝင်ဝင်ကောင်းမယ်ဆိုလို့ယူရဲချက်နဲ့ပေါ့သူတို့လုပ်နေရတာကောင်းပါတယ်ခုနောက်ပိုင်းကတော့ private company တွေကပါဒါမျိုးတွေ micro credit တို့microfinance ဆိုတာလောက်လာတဲ့ခါမှာကျွန်တော်ကတတဲဝင်ဝင်ကြီးတော့ကျွန်မကလည်းဒီလောက်ကိုမလုပ်ပြီးတော့မသိဒါပေမဲ့သူက micro လို့ပြောတဲ့အတွက်သူကအရန်သေးတယ်ဆက်စားခြင်းပေးရဟာအရန်နေတယ်ပေါ့အမောင်းကအဲငွေကြေးပမာဏအရန်နေတဲ့ခါကျတော့တခါတည်းသူတို့ရဲ့မြေတောင်မြောက်ပေးမှုကြောင့်ဟိုကြီးလာတယ်ပေါ့နော်ဒီအမျိုးသမီးတယောက်ကသူ့အိမ်မှာအိမ်စိမ်ဟိုကုန်စုံဆိုင်လေးဖွင့်လာပဲဖြစ်ဖြစ်အခြားသောစိုက်ပျိုးရေးလုပ်ငန်းထဲမှာငွေယူထည့်လိုက်တာပဲဖြစ်ဖြစ်ဟိုရေစုပ်ဆက်ဝယ်လိုက်တာပဲဖြစ်ဖြစ်ဒါမျိုးတွေမှာထည့်သုံးလိုက်တယ်ဒါ तू ကတဖြည်းဖြည်းနဲ့လုံနိုင်ကန်နိုင်လားလို့ तू ကသူ့အလုပ်ကအရင်ကြီးလဲပို့ထည့်ရမယ်လဲဆိုတော့ခုနပြောတဲ့ဟာတွေကအသေးစားပဲဖြစ်တဲ့အတွက်အသေးစားအတွက်ပဲသူတို့ပံ့ပိုးနိုင်တယ်ဒီနေလေးကြီးလာမဲ့သူတွေအတွက်ပံ့ပိုးဖို့ကမရှိတော့ပဲသူတို့မှအဲ့မှာကိုလိုကန်လန်ဖြစ်နေရမျိုးလဲကြုံရတယ်အဲကျွန်မကြားဘူးတယ်တချို့ကြတော့လေတော်တော်များများကသူကဟိုရာဂိုင်နှုန်းကိုသူတို့ကအစားရရအရှုံးတစ်ဝက်မျက်တစ်ဝက်လိုမျိုးပေါ့နော်အရင်တစ်ဝက်ဟိုရှုံးတာလဲတစ်ဝက်လိုဟိုတတ်မှတ်ပြီးသားပါဟိုလုတ်တဲ့သူတွေကဒါပေမဲ့ဘာလို့လဲဆိုတော့ကျွန်မသိရတာတော့အများကြီးအောင်မြင်တယ်လို့ကျွန်တော်ပြောလို့မရဘူးဒါလည်းတည်းရေးစီးပွားရေးအခြေစားကြောင့်လည်းပါမယ်အဲ့ဒီလူတွေရဲ့အသိပညာနော်လုံနိုင်ကန်နိုင်စွမ်းပေါ်မှာလည်းမူတည်မယ်လို့ထင်တယ်တချို့ဆိုရင်ဆုံးတာများပါလို့ကျွန်တော်တို့သိနေတဲ့အမျိုးသမီးတွေဆိုသူတို့ဒီပတ်စံဒီနေ့သွားယူရမယ်ဒီသူကခေါ်တာပေါ့နော်ဒီအဖွဲ့ရပြီးမဲ့ပတ်စံသွားယူရမယ်နေယူပြီးရင်သူကအကျွေးဆက်တာတွေအခြားသောပစ္စည်းလေးတွေဝယ်တာတွေလုပ်တဲ့အခါကျတော့ဒါသူတို့ရဲ့ဟိုအရင်းကြီးဆိုတဲ့အဲကိုမရောက်ခဲနဲ့ဒီသားစုဒီလေပတ်ဖို့အတွက်ပေါ့နေ့စဉ်ပေါ်ကလေပတ်ဖို့အတွက်မှရောက်သွားတဲ့အခါကျတော့သိပြီးတော့ဟိုအရင်းကြီးမလုပ်လိုက်နိုင်ဘူးပေါ့နော်ကျွန်တော်အခုဒီပုံလီဘကကနေပြီးတော့ကုမ္ပဏီလိုပုံစံမျိုးတွေနဲ့ဖန်တီးပြီးတော့ချီးတဲ့နေရာတွေမှာမေးကြည့်ကြတော့သူတို့တသိန်းလို့ပြောလို့ချီးတယ်ပေါ့နော်ဒါပေမဲ့တချို့ပြောတော့လေတချို့ကအဆင်ပြေတယ်အမစိုးလို့ပဲပြောတယ်တချို့ကကြတော့အမျိုးသမီးကိုပဲတက်ကက်ထားတာမဟုတ်ပဲနဲ့အမျိုးသမီးအမျိုးသားတက်ကက်ထားပြီးတော့လောက်တာလည်းတွေ့ရတယ်အဲ့မှာကျမတို့တခုရှိတာအခုဟိုကမ္ဘာပံကကျမတို့နိုင်ငံကိုဝင်လာပြီးအဲ့မှာ development ဆိုပြီးတော့ဖွံ့ဖြိုးရေးရန်ပုံငွေတွေအစီအစဉ်တွေလုပ်နေတော့ကျမတို့ပြီးခဲ့တဲ့အလတွေမှာကျမတို့ဒီကမ္ဘာပံကအစီအကဲနဲ့တွေ့တဲ့အခါကျမတို့အဲ့ဒါကိုတော့ပြောပါတယ် gender inclusion ဖြစ်ဖို့အမျိုးသမီးတွေကိုပတ်စံလက်သေးကိုရောက်အောင်ပို့ပေးဖို့ပို့ပြီးတော့ရင်းနှီးနှုံးနှံဖို့အမျိုးသမီးတွေ manage လုပ်နိုင်အောင်အမျိုးသမီး program တွေလုပ်ပေးဖို့တော့ကျမတို့တိုက်တွန်းထားရပါတော့အဲ့ဒါကြီးတော့ရှိတယ်ဒါပေမဲ့လုံးလုံးဆယ်မှာတော့ကျမတို့လုပ်နေတဲ့သူတွေကလည်းဒီလိုပဲဟိုလှုပ်ရင်းကင်ရင်းနဲ့ပဲပတ်နေရပဲရှိတယ်အရင်ကြီး success story တွေရသလားဆိုတော့ကျမတို့သိအများကြီးတော့မကြောက်ဘူးချင်း
ဟုတ်ကဲ့ပါရှင်မခင်လေးကျေးဇူးပါအဲ့တော့ကျမတို့သောတာရှင်တူဖြစ်တဲ့ကိုကိုဇော်ရေးထားတဲ့စာလေးကိုလည်းစိတ်ဝင်စားဖို့ကောင်းပါတယ်ကျမဖတ်ပြပါရစေပြိပရင်းနှီးမြှုပ်နှံတာကလူနည်းစုပဲအလုပ်ရပြီးအကျိုးအမြတ်ကရင်းနှီးတဲ့သူပဲရမှာပါတဲ့အဓိကကကုန်ချမ်းကိုကုန်ကျော်ဖြစ်အောင်လုပ်ရမယ်ဥပမာတရုတ်တွေမြန်မာစီကကုန်ချမ်းတွေကိုယူကုန်ကျော်လုပ်မြန်မာနဲ့နိုင်ငံတကာကိုဒီပြန်ပို့တယ်ပေါ့နော်အဓိကနှီးပညာတွေလိုအပ်တယ်နီးပညာကသာလျင်လူငယ်လူကြီးအကုန်လုံးအလုပ်အကိုင်အခွင့်အလမ်းတွေပို့ပြီးတော့ရပါမယ်လို့သူကရေးပြီးတော့ဆွေးနွေးထားပါတယ်အဲ့တော့ဆရာဦးမင်းခင်ရှင်အဲ့တော့မြန်မာနိုင်ငံကကုန်ချမ်းတင်ပို့တဲ့နိုင်ငံဖြစ်နေပါတယ်အခုလောလောဆယ်မှာတော့ဟိုကြားလဲကြားခဲ့ပါပြီအဲ့တော့ဒီကုန်ချမ်းကိုတဝက်တစ်ပြက်တစ်ပိုင်းတစ်စလောက်ဖြစ်ဖြစ်ကုန်ကျော်လုံနိုင်တဲ့အနေအထားမျိုးများဟိုဖြစ်လာနိုင်ပါသေးသလားကုန်ချမ်းကလည်းကြံရောကြံသေးရလားတော့မသိပါဘူးဆရာဘလို့များသဘောရပါလဲ
ကုန်ရဆိုရတယ်ပြန်ရလာကုန်ရလာလို့ကန်တာအနိုင်ရှိတာပေါ့သူတို့လည်းကိုယ်ကြောင်ကထုတ်နေအောင်မှာကျွန်တော်ကိုထုတ်တဲ့ပြန်သာတာကိုခုနကတန်လို့ထုတ်ကုန်ထုတ်နေအောင်လုပ်ဖို့လိုတာပေါ့ဒါပေမဲ့တခါခုနစိုက်ပြီးပြီးမှန်းလို့ဟာမျိုးကိုလည်းကျွန်တော်ကတန်ဖို့ခွင့်ပြီးတော့တန်ဖို့ပေါင်းထည့်ပြီးတော့ဆယ်လို့အဲ့လိုပြောကြတာပေါ့အဲ့လိုအဲ့လိုမျိုးလုပ်ပြီးတော့ကျွန်တော်တို့ပို့နိုင်မှုလည်းလို့တယ်အဲ့ဒီနေရာမှာကျွန်တော်တို့ရှင်းပါရင်ဒီပြည်သားရှင်တွေသူကျေနေတာဒီကိုဖိခွေတဲ့ကတင်ရရှိတယ်အမျိုးဝရလာတော့ဒီတမန်ပေါ့သူရဲ့ဝင်လို့အဟုတ်ဒါအစိုးရရဲ့တင်းကြီးကိုစနစ်ကြတုံးပြီးတော့မကုန်လို့လာလို့မကောအောင်မဖြုံးလို့လည်းတုံးပြီးတော့ဆယ်လို့အဟုတ်ပြင့်ပေးပြီးတော့
အဲ့ဒီဝင်လို့အားရဲ့ဆွဲအားနဲ့ကုန်ထုတ်လို့မပြတ်လာပေါ့အဲ့တော့ဒါကတစ်ခါလေကိုကဒီကောင်ကလည်းဝင်လို့ပြတ်လာတယ်ဟိုဆိုတဲ့ခါမျိုးမှာကျွန်တော်တို့ဒီကဲဟိုဆောင်းအားကဘယ်ရလာမလဲဆိုတော့နိုင်ငံသားကကြည့်လာဒီလိုမဖြစ်ဘူးနိုင်ငံသားကုန်ရောတွေလာကိုကကုန်ရောမထုတ်နိုင်ဘူးလို့မဖြစ်ဘူးအဲ့ဒါလေးလည်းကျွန်တော်တစ်ခါကဟိုစီမံခံရဘူးလို့တယ်နောက်တစ်ခုကအများတီတူပါဝင်ပြောလာနိုင်မှုလို့လို့ဆိုတော့ကျွန်တော်တို့နိုင်ငံသားအလားစီအိုင်လိုကမ်းကြီးကိုခေါ်မယ်ဆိုရင်လည်းအဲစီအိုင်လိုကမ်းကြီးကိုပြန်လာပြီးလုပ်နေအောင်ကျွန်တော်တို့တိုက်ပြီးလူကြီးနေထားအခြေဝတ်နေထားလေးတိုက်ပြီးအောင်ကျွန်တော်ကပုံစံချပြရမယ်ပေတာရတော့လည်းမတိကအစိုးရပါဖို့ပါမယ်ခံဖြစ်အောင်နော်နောက်တစ်ခုကဟိုအများပါနေရမယ်အဲ့တော့ဒီဟာကိုအစိုးရကိုယ်တိုင်ဝင်ပြီးတော့အစိုးရပါပြီးတော့ဟိုသူ့ဟာဒီတက်လာအောင်ပေါ့ဒီတက်လာအောင်စီမံခံရတဲ့အခါမှာဒီကြည့်ကြခဲ့တယ်ဒီရာဖြစ်နေတဲ့အခြေအနေမှာကျွန်တော်သိဖို့လိုတယ်เนาะပြီးတော့ဟိုပညာရှင်တကယ်လားလို့ပညာရှင်ကိုအားကိုးပြုနေတဲ့အခြေအနေမှာသိဖို့လိုတယ်ဒီပေါ်မှာအများရဲ့အတန်တစ်ခါက transparency ပြောနေကြတဲ့အများသိအောင်နောက်ပြီးတော့အများရဲ့အတန်အများရဲ့အတန်ဆရာကြည့်ရင်းကပြပါရောပေါ့နော်ဒါတွေပါပါပြီးတော့ဒီလိုအကောင့်ကိုပေါ်ပြနေတယ်လို့ပြောတယ်ဆရာမျိုးကိုအားကြီးပြီးရှင်းလိုက်ရရှိပေါ့အဲ့လိုအရင်လေကျွန်တော်ကောင်းတဲ့ပုံနိုင်မှာဒါကတကယ်တမ်းကျွန်တော်ဟိုထူးထောင်းဖြစ်လာမယ်ကိုယ်ကကပြန်ရဲ့ပုံရမ်းနေလို့လေဒါကပုံကျော်နေလေကိုယ်ကထုတ်လာနိုင်မယ်ကိုယ်တိုင်ဒီမှာပုံကျော်လို့တက်လာတယ်ဒါတော့ကျွန်တော်တို့ဒီဝင်လို့တော့ပုံကျော်လို့တက်လာမှာပဲဒါပေမဲ့တစ်ခါကဒီဥစ္စာကဒီဝင်လို့ကဟိုကုန်ထုတ်လို့ပုံကမောင်းနိုင်လို့ဆိုရင်ကိုယ်ကတက်လာဖြစ်ခံရှိဘူးဒါကအကန့်တတ်တစ်ခုမှာနမခါလို့လို့ဒါကစီအိုရဲ့လေတာအောင်တွန်းလာရင်ခါကျတော့ကျွန်တော်တို့ကိုင်ခွက်လာမယ်ခလာဝင်ဝင်တွေးလာမယ်ဆိုရင်ဒီကနေ့ကလည်းဒီတက်တာပဲဒါနဲ့ဟိုမျိုးရှိဝင်ဝင်တွေးလာတဲ့ခါကျတော့ဒါကတိတ်ဆမ်းရှိ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပ
ါဆရာကြောက်ဖို့ဆရာကိုတွားပြီးတော့စဉ်းစားနေရတော့ဒီနေရာတော့အဲ့ဒါတော့မပန်းဘူးပေါ့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါခုနဆရာပြောတဲ့အထက်မှာကျွန်မတခုလေးမေးစရာရှိပါတယ်အဲ့ဒါအဲ့ဒါကတော့ဒီအစိုးရအနေနဲ့လက်ရှိစီးပွားရေးအခြေအနေမှန်ကိုသိဖို့လိုတယ်လို့ဆရာခုနပြောသွားပါတယ်။ရက်စွန်တို့ဆရာတခွန်းဖြစ်ပေးပါအခုလက်ရှိအစိုးရအနေနဲ့မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမှန်ကိုသိနေပြီလားရှင်ဆရာ
။မသိဘူးလား
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းထရက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရှင်းနာခွင့်ဖြစ်ပါရှင်ပင်တိုင်းဆွေးနွေးပေးကြတဲ့အမမတ်ခင်လေးနောက်ဆရာဦးမင်းခင်နဲ့ပါဝင်ဆွေးနွေးကြတဲ့ကျမတို့သောရရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်မတင်ဂီတိုင်းကမကထာပြုပြီးဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းကိုမနေ့ကဗုဒ္ဓဟူးနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်အစီအစဉ်အဆုံးမသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်
ရန်နိုင်ငံဘက်ကမြို့မှာလူများပြားသေဆုံးခဲ့ရတဲ့တနင်္ဂနွေနေ့ကတက်ကတ်မှုကြောင့်နိုင်ငံရေးအရာအချက်အလက်ကြုံနေရခြင်းမှာပဲအီရတ်ပြည်ရဲ့ဝန်ကြီးမိုဟာမက်ကာဘန်ကယာရုကနေနှုတ်ထွက်ခွင့်တောင်းလိုက်ပါတယ်လူ185ယောက်တက်မနေ့သေဆုံးခဲ့တဲ့အသေးခံဘုံခွက်တက်ကတ်မှုဖြစ်ရတဲ့ပတ်သက်ပြီးလူတို့ရဲ့အမျက်ဒေါသရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟေဒါအယ်ဘာဒီထံမှနှုတ်ထွက်ခွင့်တောင်းခံထားတဲ့ကာလအတွင်းသူ့ရဲ့တာဝန်တွေကိုတော့လက်ထောက်ထံမှဒီကနေ့ပဲလွှတ်ပြောင်းပေးရလိုက်ပါတယ်ဆော်ရီအာရဗီယာနိုင်ငံမှာလူလေးဦးသေပြီး၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့မွတ်စလင်တွေထွတ်မြတ်ထားရမဒီနာမြို့ကတက်ခတ်မှုပါဝင်နေရာတော်တော်များများမှတင်းနာနေတုန်းကအသေးခံဘုံခွက်တက်ခတ်မှုတွေကြုံခဲ့ရပါတယ်နိုင်ငံရှိပိုင်းကကတ်တက်မြို့ကရှီယာပလီတခုမှဖြစ်ခဲ့တဲ့အသေးခံဘုံခွက်တက်ခတ်မှုကိုလည်းအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကအစစ်မြေစားသောက်ဆိုင်တခုမှဆွမ်းအော်သမားတွေတပ်ဖြတ်တာခံခဲ့ရတဲ့ဂျပန်နိုင်ငံသား9ယောက်ရဲ့အလောင်းတွေနေရာပြောင်းရောက်လာခြင်းမှာပဲဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကုရှိရာကသူ့အနေနဲ့ကြီးကျယ်ဝမ်းနည်းမိလို့ဒေါသလည်းထွက်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်တက္ကသိုလ်တော်မှာစနေနေ့ကတည်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့တစားကန်20ရွေထဲမှာဂျပန်နိုင်ငံသားတွေလည်းပါဝင်ခဲ့ကြတာပါအမေရိကန်သမ္မတလောင်းယူဝဲတွေဒီကနေ့မဲဆွတ်စည်းရုံးလှုပ်ရှားကြမယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီမိုကရက်တစ်ပါတီကိုယ်စားလှည်ဟီလာရီကလင်တန်ကိုထောက်ခံကြောင်းပြတ်သားတဲ့အနေနဲ့သမ္မတဘရက်အိုဘားမာပထမဆုံးချင်းတက်ရောက်စကားပြောဆိုမှလည်းဖြစ်ပါတယ်
။အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကပေါ်ဒူးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ2432နဲ့49ရိုးကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမခွန်မျိုးပါ။
This program has come to you from the Voice of America, Washington.